to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဧပြီလ22ရက်တနင်္လာနေ့ VOA American တန်ရဲ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2532.51 ပထမနိုင်ဝက်မှာ line meter 190 kHz 1509ကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့ဆွမြတ်မမသီရိလင်္ကာနိုင်ငံမှာတနင်္ဂနွေနေ့ကတိုက်ခိုက်မှုတွေကိုနိုင်ငံတကာကွန်ရက်အကူအညီနဲ့ပြည်တွင်းအကြမ်းဖက်အဖွဲ့တစ်ခုကလုပ်တာလို့သီရိလင်္ကာအစိုးရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်တရုတ်ရေတဲ့အနက်80ပြည့်စည်ရပြအခမ်းအနားမှာပါဝင်ဖို့မြန်မာရေတဲ့စစ်ရေးရင်တစဉ်တရုတ်စိတ်ကမ်းမှာရောက်ရှိနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ညင်ညာပေးပါမယ်ရှင်
နိုင်ငံတကာသတင်းတွေအပြင်နားဆင်ရမယ့်သတင်းလာတွေမှာတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဆက်ပြီးတော့မရှိသင့်ဘူးလို့ရခိုင်အမျိုးသားပါတီရဲ့အဆိုပြုချက်ကိုနိုင်ငံရေးလေလံသူတဦးကအခုလိုထောက်ပြပါတယ
်။တော်ကိုယ်စားလှယ85ရခိုင်လုံခြုံကထောက်ခံမှအပြည့်နိုင်မဲ့အနေအထားရရှိနေတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့လေ။
ဒေါက်တာရံမျိုးသိန်းရဲ့တုံ့တက်ချက်နဲ့တူထုတ်လွှင့်ပေးပါမယ်ရှင်။မောင်တော်မြို့နယ်မှာနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေရဲ့ကားတစ်စီးဖောက်ခွဲတိုက်ခိုက်ခံရလို့ဒရိုက်ဘာပြင်းထန်စွာဒဏ်ရာရရှိသွားပါတယ်။တကြံကာလတန်ချက်ဖွဲ့တွေမှာတပ်မတော်ကိုထိခိုက်အောင်တန်ချက်ထိုးတဲ့အမှုနဲ့ဒေါင်းတို့မျိုးဆက်တန်ချက်ဖွဲ့ကိုတရားစွဲထားပြီးဒီကနေ့ရုံးထုတ်ရမှာတော့အာမခံမရခဲ့ပါဘူး။ရွှေတရီကန်ဒေသကဝင်လာတဲ့စိတ်ကြွဈေးတွေထိုင်းနိုင်ငံအတွင်းဖမ်းဆီးရမှာမြန်မာနိုင်ငံသား3ဦးကိုဖမ်းဆီးမိခဲ့ပါတယ်။နိုင်ငံတကာသတင်းလွှာမှာတော့မြောက်ကိုရီးယားကကန့်ကွက်ထားပေမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဟာအမေရိကန်နဲ့မြောက်ကိုရီးယားညှိနှိုင်းရေးအဖွဲ့ကိုသူဥဆောင်နေစေလို့ပြောပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
သီရိလင်္ကာနိုင်ငံမှာယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်း Easter ပွဲတော်နေ့မှာခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေအပေါ်တိုက်ခိုက်ခဲ့မှုကိုနိုင်ငံတကာကွန်ရက်အကူအညီနဲ့ပြည်တွင်းအကြမ်းဖက်အဖွဲ့ကလုပ်ခဲ့တာလို့သီရိလင်္ကာအစိုးရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။လူပေါင်း290ထက်မနည်းသေဆုံးပြီး900လောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုတွေကို National Trophy Jamaat ဆိုတဲ့အကြမ်းဖက်အဖွဲ့ကလုပ်ခဲ့တာလို့ကျန်းမာရေးဝန်ကြီး Rajita Senaradne ကပြောကြားခဲ့ပါတယ်။အခုလောက်ကြီးမားတဲ့တိုက်ခိုက်မှုကြီးကိုလုပ်ဖို့နိုင်ငံတကာကွန်ရက်ရဲ့အကူအညီမပါဘဲဘလို့မှမဖြစ်နိုင်ဘူးလို့သူကပြောပါတယ်။စုစုပေါင်းတိုက်ခိုက်မှု၈ခုတည်းကဖျားချောင်း၃ခုနဲ့ဟိုတယ်၃ခုမှတိုက်ခိုက်ခဲ့တဲ့အသေးကဘုံခွဲသူ9ယောက်လုံးကသီရိလင်္ကာနိုင်ငံသားတွေဖြစ်တယ်လို့ဝန်ကြီးဆေနာရက်နီကပြောပါတယ်။မနေ့ကပောက်ကွဲခဲ့တဲ့ဖျားချောင်းတစ်ခုရှိကဗန်ကားတစည်းတည်းမှမပေါက်သေးတဲ့ဘုံကိုဒီကနေ့ရဲတွေကစနက်တံဖြုတ်ဖို့ကြိုးစားမှုအတွင်ပောက်ကွဲခဲ့ပေမဲ့တဦးတယောက်မှထိခိုက်မှုမရှိခဲ့ပါဘူး။ဒီနေ့ကနေ့တုန်းကပောက်ကွဲတိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးတော့မတင်ကားသူ24ယောက်ကိုဖမ်းဆီးထားပါတယ်။ပောက်ကွဲတိုက်ခိုက်မှုတွေမဖြစ်ခင်သတင်းကြိုရခဲ့ပေမဲ့ဘာကြောင့်ထိထိရောက်ရောက်မတားဆီးနိုင်ခဲ့တယ်လဲဆိုတာကိုစုံစမ်းမယ်လို့ဝန်ကြီးချုပ် Renewal Work မှာဆင်းကသတင်းတောက်တွေကိုဒီနေ့ကနေ့ကပြောကြားခဲ့ပါတယ်။ပောက်ကွဲမှုတွေအတွင်း American, Britain, Portuguese, တရုတ်ဂျပန်နဲ့အိန္ဒိယနိုင်ငံသားတွေအပါအဝင်နိုင်ငံပေါင်း30လောက်ကနိုင်ငံသားတွေတည်ဆုံခဲ့တယ်လို့သီရိလင်္ကာတာဝန်ရှိသူတွေကပြောပါတယ
်။အီရန်ပေါ်အမေရိကန်ကအရေးယူတန်းခတ်ထားတဲ့အထက်မှာနိုင်ငံ၅နိုင်ငံအပေါ်ရေနံဝယ်ယူခွင့်ပြုထားတဲ့ရှော့ပေါ်မှုကိုအမေရိကန်အစိုးရကအဆုံးသတ်လိုက်ပါတယ်။အရှိအလယ်ပိုင်းဒေသမှာစီးရီးယားအီရန်ရဲ့ရန်လိုမှုတွေကိုရပ်အောင်အီရန်အစိုးရကိုနောက်ထပ်ပြားပေးတဲ့အနေနဲ့နိုင်ငံရဲ့အဓိကဝင်ငွေရပ်သွားအောင်လုပ်လိုက်တာဖြစ်တယ်လို့အိမ်ပြည်တော်ကဒီကနေ့ကြေညာလိုက်တာပါ။အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်၊တောင်ကိုရီးယား၊တူရကီပြင်တရုတ်နဲ့အိန္ဒိယနိုင်ငံတွေပေါ်အီရန်ရေနံဝယ်ယူတင်သွင်းခွင့်ပြုထားတဲ့ရှော့ပေါ်မှုကိုရပ်ဖို့တမန်ဒေါနယ်ထရမ့်ကဆုံးဖြတ်ခဲ့တယ်လို့အင်ဂျီတော်ကကြေညာပါတယ်။အီတလီ၊ဂရိနဲ့ထိုင်ဝမ်တို့ကတော့အမေရိကန်ရဲ့တောင်းဆိုချက်ကိုလည်းရောပြီးအီရန်ကနေရေနံဝယ်ယူမှုကိုရပ်ထားပါတယ်။ကမ္ဘာဈေးကွက်မှာအီရန်ရေနံတွေလျော့သွားပြီမဲ့ဝယ်လိုအားဖြည့်နိုင်အောင်ဆိုဒီအာရေဗျာနဲ့အာရဗ်စော်ဘာများပြည်ထောင်စု UAE တို့ကရေနံပိုထုတ်ဖို့သဘောတူတယ်လို့လည်းအမေရိကန်အစိုးရကပြောပါတယ်။အမေရိကန်အစိုးရကပြီးခဲ့တဲ့နိုဝင်ဘာလတုန်းကအီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေပြန်လုပ်ခဲ့တော့ကအီရန်ကနေရေနံအမြောက်များဝယ်ယူနေတဲ့နိုင်ငံ၈နိုင်ငံကိုဆက်လက်ဝယ်ယူခွင့်ပြုဖို့ခွင့်ပြုထားခဲ့တာဖြစ်ပါတယ်။အီရန်အစိုးရကိုအဓိကဝင်ငွေရှာပေးနေတဲ့ရေနံရောင်းချမှုကနေဝင်ငွေ၃ချောင်းဖြစ်အောင်ရည်ရွယ်ဆောင်ရွက်တဲ့အနေနဲ့ဝယ်ယူခွင့်တွေကိုအမေရိကန်အစိုးရကတားမြစ်လိုက်တာဖြစ်ပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံခါဒွန်းပြည်တော်ကစစ်ဌာနချုပ်ဝန်ပတ်လေကိုပိတ်ဆို့ဆန္ဒပြနေကြတဲ့သူတွေကိုဖယ်ရှားဖို့စစ်တပ်အစိအနာသိမ်းထားတဲ့ဒီအသွင်ကူးပြောင်းရေးစစ်ကောင်စီကသတိပေးလိုက်ပါတယ်စစ်ဌာနချုပ်ပတ်လေကလမ်းတွေကိုအမြန်ဆုံးပြန်ဖွင့်ပေးဖို့နဲ့အတားအဆီးတွေကိုဖယ်ရှားပေးဖို့စစ်ကောင်စီအစိုးရကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာပါ အာဏာကိုအယသအစိုးရလက်လွှဲပြောင်းဖို့စစ်ကောင်စီကညှဉ်းဆန်းခဲ့တာကြောင့်ဆန္ဒပြသူတွေနဲ့ဆွေးနွေးပွဲပြက်ခဲ့ပြီးနောက်တနေ့မှာပဲအခုလိုပိတ်ဆို့ဆန္ဒပြမှုတွေဖယ်ရှားဖို့တတိပေးချက်ထုတ်လိုက်တာဖြစ်ပါတယ်။နိုင်ငံမှာအစိုးရပြောင်းဖို့ဆန္ဒပြသူတွေပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကတောင်းဆိုဆန္ဒပြနေကြတာပါ။အခုဧပြီလ17ရက်နေ့မှာတော့စစ်တပ်ကသမရ ML ကိုပါရှားကိုဖယ်ဂျာလူကနေဖယ်ရှားပြီးတော့အာနာသိမ့်ခဲ့ပါတယ်အဲ့ဒီထဲကအရတအုပ်ချုပ်ရေးကောင်စီကိုအာနာလွှဲပေးဖို့ဆန္ဒပြသူတွေကတောင်းဆိုနေကြပေမဲ့စစ်တပ်ကအာနာအလွှဲပြောင်းလုပ်မဲ့ခြေလှမ်းတွေတခုမှမလုပ်သေးပါဘူးအာနာသိမ့်ထားတဲ့စစ်ကောင်စီကိုအတိအမှတ်မပြုဘဲထိုင်သပိတ်မှောက်မှုတွေလမ်းပေါ်ထွက်ဆန္ဒပြမှုတွေကိုဆက်လုပ်သွားမယ်လို့ဆန္ဒပြပွဲတွေကိုဦးဆောင်တဲ့အဓိကအဖွဲ့တစ်ခုကပြောကြားထားပါတယ်
ယူကရိန်းနိုင်ငံမှာတနင်္ဂနွေနေ့ကချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲနောက်ဆုံးအကြော့မှာတော့အသက်42နှစ်အရွယ်ဟာတာတယုတ်ဆောင်ဗလာဒီမီယာဇလင်စကီကမဲအပြတ်အသတ်နဲ့အနိုင်ရသွားခဲ့ပါတယ်။ဇလင်စကီကစုစုပေါင်းမဲရေအတွက်83ရာခိုင်နှုန်းရပြီးတော့သူ့ရဲ့ပြိုင်ဘက်ဖြစ်တဲ့လက်ရှိသမ္မတပက်ထရိုပိုရှန်ကိုထက်မဲရေအတွက်3စားလောက်နီးနီးပိုရခဲ့တာပါ။ဇလင်စကီကသူ့ကိုထောက်ခံသူတွေအားလုံးကိုကျေးဇူးတင်တယ်လို့တနင်္ဂနွေနေ့ညနေပိုင်းကကီယက်မြို့မှာပြောကြားခဲ့ပါတယ်။မစ္စတာပိုရိုရှန်ကိုကလည်းဇလင်စကီအနိုင်ရသွားတဲ့ပုံမှာဂုဏ်ယူကြောင်းပြောကြားလိုက်ပြီးသူ့အနေနဲ့သမ္မတရာဒူးကနေဖယ်ပြေးသွားမှာဖြစ်ပေမဲ့နိုင်ငံရေးကနေတော့ထွက်သွားမှာမဟုတ်ဘူးဆိုတာကိုအခိုင်အမာပြောကြားလိုတယ်ဆိုပြီးတော့ပြောပါတယ်။ဇလင်စကီဟာယူကရိန်းနိုင်ငံမှာနှစ်ပေါင်းများစွာကတည်းကဖြစ်လာခဲ့တဲ့ခရိုနီစနစ်နဲ့အောက်ရီလိုက်စားမှုတွေကိုယူကရိန်းနိုင်ငံသားတွေဒေါသထွက်နေတာကိုအခွင့်ကောင်းယူပြီးတော့လူမှုကွန်ရက်ကနေသူ့ရဲ့ပုံရိပ်ကိုတုံးချပြီးတော့မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ဇလင်စကီကတော့အနောက်ဒီမိုကရေစီနိုင်ငံတွေကိုထောက်ခံတဲ့လမ်းကြောင်းကိုဆက်လျှောက်လမ်းမယ်ဆိုပြီးတော့ဂရုပြုထားပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကလည်းဇလင်စကီနဲ့တနင်္ဂနွေနေ့ကစကားပြောခဲ့ပြီးတော့အနိုင်ရတဲ့ပုံမှာဂုဏ်ယူတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9303တိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းမိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။မြန်မာနေညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်ရေတပ်အနှစ်80ပြည့်စီးရဲပြအခမ်းအနားမှာပါဝင်ဖို့မြန်မာရေတပ်စစ်ရဲရင်တစဉ်တရုတ်စစ်ကမ်းမှရောက်ရှိနေပါတယ်။တရုတ်နိုင်ငံအရှေ့ဘက်ချင်တောင်မြို့စစ်ကမ်းကိုဒီကနေ့ဆက်ရောက်လာတဲ့မြန်မာစစ်သည်ဘော့မှတရုတ်နဲ့ပြင်သစ်နိုင်ငံလို့လေချောင်းရံကာကွယ်ရေးလက်နက်တွေတပ်ဆင်ထားတယ်လို့တရုတ်အစိုးရပိုင်း CCTV သတင်းကဖော်ပြပါတယ်။စင်ပြူရှင်စစ်ရဲရင်တစဉ်လုံးရဲ့အလေးချိန်စုစုပေါင်းတန်ချိန်3000ရှိပြီးတော့တနအီကိုရင်းမိုင်25မိုင်အထိမောင်းနှင်ခုံမောင်းနိုင်တယ်လို့သတင်းထဲမှာပြောထားပါတယ်။နောက်ပြန်ဧပြီလ23ရက်နေ့မှာကျင်းပမဲ့တရုတ်ရေတပ်အနှစ်80ပြည့်အခမ်းအနားမှာမြန်မာအပြင်ဩစတြေးလျထိုင်းဂျပန်တောင်ကိုရီးယားအိန္ဒိယရုရှားစတဲ့နိုင်ငံပေါင်း73နိုင်ငံကစစ်သည်ဘော18စင်းပါဝင်စည်းရေးပြကြမှာဖြစ်ပါတယ်။တရုတ်အစိုးရပိုင်းသတင်းတွေရဲ့ထုတ်ပြန်ချက်တွေအရတောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နိုင်ငံတွေကစစ်သည်ဘော၄လည်းပါဝင်ကြမှာဖြစ်ပါတယ်။တရုတ်နဲ့နိုင်ငံတကာရေတပ်တွေကြားအပြည့်အလန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကိုပြသတဲ့လက္ခဏာအဖြစ်မြင်နိုင်တယ်လို့တရုတ်စစ်တပ်ကပြောပါတယ်။တရုတ်နဲ့စီးရီးအယအဖူးထစ်တွေရှိနေတဲ့ဂျပန်နိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကျော်ကရေတပ်သင်္ဘောတွေကိုစီးရီးပြအခမ်းအနားမှာပါဝင်ဖို့ဖိတ်ခေါ်တာကိုကြည်ချင်းဖြင့်တရုတ်အစိုးရအနေနဲ့သူ့ရဲ့စစ်တပ်နဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိတယ်ဆိုတာပြသနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေကဖော်ပြနေကြပါတယ်။တရုတ်စစ်တပ်ကိုအင်အားကြီးမားပြီးခင်မီတိုးတက်တဲ့စစ်တပ်ဖြစ်အောင်တည်ဆောက်နေတဲ့တရုတ်နိုင်ငံဟာကမ္ဘာမှာဒီဆက်လက်နဲ့ပစ္စည်းတင်ပို့ရောင်းချတဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်လာနေတယ်လို့ Stockholm နိုင်ငံကငြိမ်းချမ်းရေးသုတေသနအဖွဲ့ရဲ့ပြီးခဲ့တဲ့တစ်ပတ်ကပဲထုတ်ပြန်တဲ့လေ့လာချက်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။မနက်ဖြန်ပြုလုပ်မဲ့တရုတ်ရေတပ်စစ်ရေးပြအခမ်းအနားမှာနျူကလ িয়ার စွမ်းရည်အသုံးပြုတဲ့တရုတ်ရေငုပ်သင်္ဘောတွေဖြတ်သင်္ဘောတွေအပါအဝင်တရုတ်စစ်သင်္ဘောတွေကိုပထမဆုံးအကြိမ်ပြတိုက်အင်အားပြလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပေါင်း60ကျော်ကရေတပ်တာဝန်ရှိသူတွေကအခမ်းအနားကိုတက်ရောက်ကြမယ်ထင်မှာနိုင်ငံပေါင်း30ကျော်ကအကြီးတန်းရေတပ်အရာရှိကြီးတွေလည်းပါဝင်တယ်လို့တရုတ်အစိုးရကပြောကြားထားပါတယ်
။ Nissan Car ကုမ္ပဏီရဲ့ GK ဟောင် Carlos Ghosn ကိုဂျပန်ကုမ္ပဏီများအုပ်ရေရယုံကြည်မှုကိုလွဲသုံးစားလုပ်မှုနဲ့အစိုးရရှင်းနေတွေကထပ်မံတရားစွဲလိုက်ပါတယ်။လွန်ခဲ့တဲ့2010နဲ့2015ခုနှစ်ကြားကုမ္ပဏီကရတဲ့သူ့ဝင်ငွေတဝက်လောက်ကိုရှော့ပြနိုင်အောင်မမှန်မကန်တင်ပြမှုနဲ့မတင်ကြတဲ့အတွက်နိုဝင်ဘာလထဲမှာသူ့ကိုဖမ်းဆီးခဲ့မှုပါတယ်။မတ်လဇာမာတော့သူ့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီး Nissan ကုမ္ပဏီကဒေါ်လာ35သန်းကိုအိုမန်နိုင်ငံကအယောင်ကိုယ်စားလှယ်ထံလွှဲပြောင်းမှုဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်မှာအထဲမှာပဲထပ်မံဖမ်းဆီးခံခဲ့ရပြီးဧပြီလ22ရက်နေ့ထိဆက်လက်ထိန်းသိမ်းထားဖို့ကိုတိုကျိုတရားရုံးကဆုံးဖြတ်ခဲ့တာပါအခုဖမ်းဆီးထားတဲ့ရက်မကုန်ခင်မှာထပ်မံတရားစွဲဆိုလိုက်တာဖြစ်ပါတယ် ခေါင်းကဆွဲချက်တွေကိုညှဉ်းဆန်းထားပြီးသူ့ရှိနေတွေကတော့ခေါင်းအတွက်နောက်ထပ်တစ်ကြိမ်အာမခံရဖို့နီးလန်းရှာဖွေနေတယ်လို့ပြောပါတယ်။ညှဉ်းဆန်းကုမ္ပဏီပိုင်ငွေတွေကိုကုကျိုးစည်းဘောအတွက်လွဲသုံးစားလုပ်တာတွေပေါ်မှာလက်ခံနိုင်စရာမရှိတဲ့အတွက်ကော့လစ်ကွန်ကိုထိုက်တန်တဲ့ပြည်တံချမှတ်စေချင်တယ်လို့ညှဉ်းဆန်းကုမ္ပဏီဝက်ဘ်ဆိုက်ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ပါကစ္စတန်နဲ့အီရန်နိုင်ငံနှစ်ခုစလုံးမှရင်ဆိုင်နေရတဲ့အကြမ်းဖက်ဝါဒဆွဲအဖွဲ့တွေကိုနှိမ်နှင်းဖို့နှစ်နိုင်ငံနယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်မယ်လို့နှစ်ဖက်ခေါင်းဆောင်တွေတင်းတင်းလာနေဒီကနေ့မှသဘောတူလိုက်ကြပါတယ်။ဒါအပြင်ပဋိပက္ခတွေပြည့်နှက်နေတဲ့အိန္ဒိယချင်းအာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်လည်းပူးပေါင်းကူညီလှုပ်ဆောင်သွားမယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကကတိပြုခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရခမ်ဟာဒီနေ့မတိုင်ခင်ကတည်းကဒီအီရန်နိုင်ငံကိုတရားဝင်ခရီးစဉ်နဲ့ရောက်ရှိနေပြီးတော့အီရန်သမ္မတနဲ့နှစ်နိုင်ငံအကြားလုံခြုံရေးစီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးကိစ္စရပ်တွေတိုးမြှင့်မှုဆွေးနွေးခဲ့ပါတယ်။အဲဒီနောက်ပူးတွဲသတင်းစာရှင်းလင်းပွဲမှာဆွေးနွေးချက်တွေကိုအသေးစိတ်ရှင်းလင်းပြောပြပါတယ်။အထူးသဖြင့်နယ်စပ်ဒေသတွေမှာလုံခြုံရေးနဲ့ထောက်လှမ်းရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးချက်လှုပ်သွားဖို့သဘောတူခဲ့တယ်လို့နယ်စပ်ပြည်နာတစ်ခုခုဖြစ်တာနဲ့အလျင်အမြန်ကင်တွယ်ဆောင်ရွက်နိုင်မဲ့ပူးတွဲအဖွဲ့ထားရှိရေးကိုသဘောတူခဲ့ကြတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဘာသာပြန်ကနေတဲ့ဆင်တင်းတောက်တွေကိုပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နှစ်ဖက်သဘောထားကွဲမှုတွေမတိုးလာခင်မှာအကြမ်းဖက်ဝါဒဆွဲလောက်ကောင်ဆောင်မှုတွေကိုဘလို့ကင်တွယ်မလဲဆိုတာဟာသူ့ရဲ့နှစ်ရက်တာခီးစဉ်အဓိကရေမှန်းချက်ဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ခန်းကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကဖြစ်ပွားခဲ့တဲ့ဒီပါကစ္စတန်စစ်သား14ယောက်တပ်ဖြတ်ခံရတဲ့ကိစ္စမှာနောက်ွယ်ကနေပါတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုအီရန်ကအရေးယူကင်တွယ်ဖို့ပါကစ္စတန်ကတောင်းဆိုထားတဲ့နောက်အခုပါကစ္စတန်ဝန်ကြီးချုပ်ရဲ့ခီးစဉ်ဖြစ်လာတာပါအဲ့ဒီအဖွဲ့တွေဟာအီရန်မှာအခြေချတဲ့အဖွဲ့တွေကပါကစ္စတန်ဘက်ကလိုယူဆထားပါတယ်။တစ်ဖက်မှာလည်းအီရန်နိုင်ငံကိုဆန့်ကျင်တဲ့ဆွန်နီမွတ်စလင်အစိုးရအုပ်စုဟာပါကစ္စတန်နယ်မြေကိုအုံပြုပြီးတော့အီရန်ကိုတိုက်ခိုက်နေတာတွေလုပ်တယ်လို့အီရန်ဘက်ကပြီးခဲ့တဲ့နှစ်တွေအတွင်းတုန်းကအကြိမ်ကြိမ်ဆွတ်ဆွဲခဲ့ပူပါတယ်
။ကိုလိုမီးယားနောက်ထောင်ပိုင်းကော့ကော့ပြည်နယ်မှာမနေ့တနင်္ဂနွေနေ့ကမိုးသည်ထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်အနည်းဆုံးလူ18ဦးသေဆုံးပြီး5ဦးဒဏ်ရာရသွားခဲ့ပါတယ်။မြေပြိုတဲ့အထက်ပိတ်မိနေတဲ့သူတွေကိုရှာဖွေခဲ့တဲ့အဖွဲ့တွေကဆက်လက်ရှာဖွေနေကြပါတယ်။ကိုလံဘီယာနဲ့အီကွေဒေါ်ကိုဆက်သွယ်ထားတဲ့ Pan American အဝေးပြေးလမ်းမတစ်စိတ်တစ်ပိုင်းနဲ့မြေပြိုကျတာကြောင့်ပိတ်နေပါတယ်။အခင်းဖြစ်တဲ့နေရာကိုကိုလံဘီယာသမ္မတ Event 2K တောရောက်ပြီးကူညီခဲ့တဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ထားပါတယ်။ကိုလံဘီယာနိုင်ငံမှာမြေပြိုတာဖြစ်လေရှိပြီးတော့အထူးသဖြင့်မိုးရွာသီမှာဖြစ်များတာဖြစ်ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပတဲ့ Easter ပွဲတော်ဆုတောင်းပွဲအတွင်Notre Dame Cathedral ဘုရားရှိခိုးကျောင်းကြီးကိုမင်းငိမ့်တက်ခဲ့ကြတဲ့မိသက်တပ်ဖွဲ့ဝင်တွေကိုပါရီသာသနာဂိုင်းချုပ်ဆရာတော်ကအကုန်ပြုဆုတောင်းပါတယ် Notre Dame ဘုရားကျောင်းနဲ့တိမ်မဝေးလှတဲ့ St. Eustache ဘုရားရှိခိုးကျောင်းမှာတနင်္ဂနွေနေ့ကကျင်းပတဲ့ Easter ဝတ်ပြုဆုတောင်းပွဲအတွင်းဂိုင်းချုပ်ဆရာတော် Michel Obedi ကဒီ Notre Dame ဘုရားကျောင်းမိဘကကွယ်ကယ်ယူနိုင်ခဲ့တဲ့တမန်ကျမ်းစာအုပ်ကိုပါရီမြို့မိသက်တပ်ဖွဲ့အကြီးအကဲ Jean-Claude Gallet Glac ကိုပေးအပ်ခဲ့ပါတယ်မိလောင်နေတဲ့ဖရာကြောင့်ကြီးတွေကပစ္စည်းတွေအများကြီးကိုမိသက်တပ်ဖွဲ့ဝင်တွေမိဘမသိအောင်ကာကွယ်ပေးခဲ့တဲ့တဲကခရီးယာဘာသာဝင်တွေတံပိုးထားတဲ့တမာကျန်းစာအုပ်ကိုလည်းကာကွယ်နိုင်ခဲ့ပါတယ်။ဒါကြောင့်ကျေးဇူးတင်တဲ့အနေနဲ့မိသက်တပ်ဖွဲ့ကိုတမာကျန်းစာအုပ်ကိုပေးပါတယ်လို့ဂိုင်းကျော်ဆရာတော် Opedi ကပြောကြားပြီးတော့ဒီမိကိုပြားတွေရှိနေစေဖြစ်တဲ့ကျန်းစာအုပ်ကိုပေးရခဲ့တာပါ။ဧပြီလ15ရက်နေ့ညနေကနေနိုင်ပေါင်းများစွာလောင်ကျွမ်းခဲ့တဲ့ Notre Dame Cathedral ဖရာရှိခိုးကျောင်းကြီးတွေကယာစုနှစ်နဲ့ချီရှိနေတဲ့ဘာသာရေးအထွတ်မြတ်ထားကြရာတွေကိုမိသက်တပ်ဖွဲ့လေးရကျော်ကတက်ဆွန်ဆန်ဖျားကာကွယ်ခဲ့ကြတာဖြစ်ပါတယ် Direct from Washington The Voice
of America VOA တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးခဲ့ကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နာဆင်ကြရပါမယ်ရှင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကောင်စီကာလုံကိုဆက်လက်မထားရှိသင့်ဘူးလို့ဆိုပြီးဒီကောင်စီထားရှိမှုကိုဖျက်သိမ်းဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးမှာရခိုင်အမျိုးသားပါတီကဒီကနေ့တင်ပြခဲ့ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း9မှာပါတဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာကိစ္စတွေကိုပူးပေါင်းကော်မတီမှာဒီကနေ့ဆွေးနွေးကြတဲ့အချိန်ရခိုင်ပါတီဘက်ကအခုလိုတင်ပြခဲ့တာဖြစ်ပါတယ်ဒီအကြောင်းကို VOA သတင်းတောက်မေခကပေးပို့ထားပါတယ်ရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အစည်းအဝေးတွေကိုဒီကနေ့ပဲပြန်လည်စတင်ခဲ့တာပါဒီလိုစတင်ချိန်မှာပဲကာလုံခေါ်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကောင်စီကိုဖျက်ဖို့ရခိုင်အမျိုးသားပါတီကတင်သွင်းခဲ့တာပါဒါနဲ့ပတ်သက်လို့ဒီပြင်ဆင်ချက်တွေတင်သွင်းခဲ့တဲ့ရခိုင်အမျိုးသားပါတီကဦးအောင်ကျော်စန်းကအခုလိုပြောပြလာတာပါအ
ားလုံးရလို့ပြကြဖွဲ့မထားတော့ကျွန်တော်တို့ပါတီကဘာပြောတော့သမ္မတရဲ့လုပ်ပါမယ့်ရ ်တင်တော်ရဲ့ဌာနဖွဲ့စည်းတယ်ညှိနှိုင်းပြီးမှကာလွန်လုပ်ကိုလုပ်ပေါ်ပါလက်ပြီးတော့ညအဆေးဆေးရတာဆက်လုံလုံရရဆက်ဆန်ရဆန်ရဝင်နေနေပြီးပြီးကောင်းတယ်ပေါ့ကာလွန်ဖွဲ့စည်းရတော့ပါမင်းနဲ့အဖွဲ့မရှိဘူး
နိုင်ငံမှာတမရကပဲအထွတ်ထိပ်ဖြစ်တာကြောင့်နိုင်ငံရဲ့အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုတမရကပဲဦးဆောင်သင့်ပြီးကျန်တဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်မှုတွေလှုပ်ဆောင်တာမျိုးပဲဖြစ်တဲ့ကာလုံရဲလို့တီးကြဖွဲ့ပြီးထားရှိစရာမလိုဘူးလို့တင်ပြခဲ့တဲ့အကြောင်းဦးအောင်ကျော်စံကပြောဆိုထားပါတယ်ကာလုံကောင်စီမှာတက်မတော်ကိုယ်စားလှယ်အများစုကြီးစိုးထားတာဖြစ်လို့တမရရဲ့လုတ်ပိုင်ခွင့်ကိုကန့်တတ်မှုတွေရှိနေတယ်ဆိုပြီးကာလုံကောင်စီကိုနိုင်ငံရေးပါတီအများစုကဖျက်သိမ်းဖို့တောင်းဆိုမှုတွေရှိခဲ့တာပါဒီကနေ့ကာလုံကောင်စီဖျက်သိမ်းဖို့ရခိုင်ပါတီတင်ပြတာမှာလက်တွေ့အခြေခံဥပဒေပြင်ဆင်ချိန်မှာတကယ်ပဲပြုပြင်နိုင်မှာမလားဖွဲ့စည်းပုံပြင်ဆင်ရေးကလက်တွေ့ဆန်ဆန်ပြင်ဆင်နိုင်မှာမလားဆိုတဲ့မေးခွန်းတွေထွက်ပေါ်နေတဲ့အပေါ်နိုင်ငံရေးလေလာအသုံးသက်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိပြင်ဆင်ရေးလှုပ်ဆောင်နေတဲ့အပေါ်အခုလိုသုံးသပ်သွားတာပါ
ဖြစ်တော့ကိုယ်စလေ85ရာခိုင်နှုန်းကျော်ကထောက်ခံမှအပြည့်နိုင်မဲ့အနေအထားရရှိနေတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာပေါ့လေ။ရမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအပါအဝင်ပေါ့။ဒီအဓိကပုံမှားတွေပြင်ဆင်ရေးဟာတော်တော်လေးကိုကြီးမားတဲ့စင်ခေါ်မှုတစ်ခုဖြစ်နေတယ်လို့မြင်တယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ဆက်ဆက်ရင်တကယ်ချေချေပြန့်ပြန့်နဲ့ဖြည်းဖြည်းလျော့လျော့အောင်မြင်ဖို့အတွက်အစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေချာမှာကြေကြေပြန့်ပြန့်ညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တည်းရဲ့ရအောင်လုပ်တင်တယ်လို့မြင်တယ်။အဲ့ဒီသဘောတူညီချက်ပေါ်မှာမူတည်ပြီးတော့မှလွှတ်တော်ထင်းကနေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတဆင့်ပြီးတဆင့်ပေါ်လေပေါ်ဆောင်နိုင်မယ်ဆိုရင်ပိုလက်တွေ့ကျနိုင်လိမ့်မယ်လို့မြင်တယ်။
ပြီးခဲ့တဲ့ February လကစပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီစည်းဝေးတွေကိုစတင်ကျင်းပလာခဲ့တာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့အခမ်းအလိုက်လေ့လာသုံးသပ်မှုတွေရှိကာပါတီလိုက်အစုအဖွဲ့အလိုက်ပြင်ဆင်ခြင်းနဲ့အချက်လက်တွေကိုကော်မတီအဖွဲ့ဝင်တွေကတင်ပြဆွေးနွေးနေကြတာဖြစ်ပါတယ်ရှင်
။မေခစုံစမ်းတင်ပြသွားတာပါရှင်။အခုမောင်တော်မြို့ဘက်မှာရဲကားတစ်စီးအတိုက်ခိုက်ခံရတဲ့အကြောင်းကိုအလှည့်ပေးပါမယ်ရှင်။မောင်တော်မြို့နယ်မြောက်ပိုင်းမှာနေချားဆောင်ရဲတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကားတစ်စီးဒီကနေ့မနက်ဘုံခွဲတိုက်ခိုက်ခံရပါတယ်။ဒီတိုက်ခိုက်ခံရမှုအတွင်းမှာထိခိုက်မှုအခြေအနေနဲ့ဘယ်အဖွဲ့ကတိုက်ခိုက်သလဲဆိုတာအတိမပြုနိုင်သေးပေမဲ့ဒေသခံတွေကတော့ရိုဟင်ဂျာလွတ်မြောက်ရေးအဖွဲ့အာဆာကတိုက်ခိုက်တာဖြစ်နိုင်တယ်လို့တန်တရားရှိနေကြတဲ့အကြောင်းနယ်မြေကန်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မောင်တော်မြို့နယ်မြောက်ပိုင်းလက်ရကျေးရွာနဲ့တဲချောင်းကျေးရွာကြားနေကြဆောက်ရဲတပ်ဖွဲ့ကားတစ်စီးဘုံခွဲတိုက်ခိုက်ခံရတယ်လို့ဒီပြစ်စင်ကိုသိရှိတဲ့ဒေသခံတို့ကအခုလိုပြောပါတယ
်မနေ့ကခုနလေးစလောက်မှာကနေကြဆောက်ကကျင်းပြပေါ့အဲ့ဒါကိုဆွေးမနှလုံးလို့ပြောဖွင့်ဆွေးတယ်ချိန်တိုင်းမှာတော့အဲဒိုင်ဘာကဟိုတန်ရပြင်းနေပြောတယ်ကျန်တဲ့လူတွေကသိမရှိဘူးကားကတော့အဲမှန်နေပါရဲ့ကိုယ်ပြီးတော့ဆုပ်ပြတတ်တာပေါ့တော့လိုက်အခုဒီနေ့ကတော့အမှလုံခြုံရေးကားတွေအများကြီးချရတာနောက်မိုင်းလက်ကျန်တွေရှင်းနေတယ
်ဒီဘုံခွဲတိုက်ခိုက်မှုပြစ်စင်မှာဘယ်ဘွဲရဲ့လက်ချက်ဆိုတာနေမီခံရဲတပ်ဖွဲ့ကနေထုတ်ဖို့ပြောဆိုခြင်းမရှိသေးပါဘူး။မောင်တော်မဲဆန္ဒနဲ့ရခိုင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးလှထွန်းကျော်ကတော့အာစာဖွဲ့ရဲ့လက်ချက်လို့ဒေသခံတွေကတန်တရားရှိနေကြတဲ့အကြောင်းပြောပါရစေ
။ရဲဖက်တင်းရာကြားတာတော့အာစာဖွဲ့ကဝင်တော့ဟောက်ချက်တယ်လို့လည်းသိနေတယ်။ဟိုဝင်ရတဲ့သူကလက်နေငယ်ဆိုတာလုပ်နက်ပေါ့။လုပ်နက်ကလေးနဲ့ပြန်ခုခံတယ်ဒီကလမ်းကြီးပြန်ဆွေးတဲ့သူတို့စိတ်ချသွားတာပေါ့။
ဒီကိနေချဆောက်ရဲတပ်ဖွဲ့ကားတစီးဘုံခွဲတိုက်ခိုက်ခံရတဲ့အခြေအနေနဲ့ပတ်သက်လို့တပ်မတော်သတင်းထုတ်ပြန်ရေးဖွဲ့တွင်းမှုအနောက်ပိုင်းတိုင်းစစ်တပ်နာချုပ်တပ်မတော်ပြောခွရသူနေမြေခံနေချဆောက်ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်နယ်မှာသီလပိုင်းတွင်မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေပြင်းထန်နေခဲ့ပြီးတဲ့နောက်ပိုင်းမိုင်းခွဲတိုက်ခိုက်မှုတွေလည်းမကြာခဏဆူဆူလို့ဖြစ်ပွားနေပါတယ်။ဖေဖော်ဝါရီ26ရက်နေ့ကပူရီတောင်မြို့စစ်စင်ကြီးကိုကဲမှုဌာနချုပ်စကကဆန်ကတပ်တွေဘုံပောက်ွယ်မှုဖြစ်ပွားခဲ့ပြီးတမတော်ရရှိဇနီးတဲ့သူတိတ်ဆုံးမှုဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီ9ရက်နေ့ကရခိုင်ပြည်နယ်တွင်းပိုင်းအမ်းမြို့နယ်ထဲမှာလမ်းလုံခြုံရေးယူထားတဲ့တမတော်ရင်တန်းမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်ဇန်နဝါရီလ3ရက်နေ့မှာပဲရခိုင်ပြည်နယ်မြောက်မြို့နီးကားလမ်းမှာပောက်ွယ်မှုတစ်ခုဖြစ်ခဲ့ပြီးအစိုးရတာဝန်ရှိသူလိုက်ပါလာတဲ့ရင်တန်းတိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်ပြီးကြတဲ့ဇန်နဝါရီလအတွင်းပိုင်းကလည်းနေချားဆောက်ရဲတပ်ဖွဲ့ဝင်တွေစီးနင်းလိုက်ပါလာတဲ့ကားကိုအာစာဖွဲ့ကနေတိုက်ခိုက်ခဲ့တယ်လို့လဲသမရဘက်ကပြောဆိုထားပါတယ်ခင်ဗျာ
မောင်တော်မြို့နယ်မြောက်ပိုင်းမှာနေချားဆောင်ရဲတပ်ဖွဲ့ဝင်တွေကအတိုက်ခိုက်ခံခဲ့ရတဲ့အကြောင်းနိုင်ကွန်းအိမ်စုံစမ်းတင်ပြသွားတာပါအခုတခါတော့ဒေါင်းတို့မျိုးဆက်တန်ချက်အဖွဲ့အာမခံမရတဲ့အကြောင်းပြောပြပါရစေရှင် မဟာတကြံကာလတန်ကြပ်ရွတ်ဆိုရာမှာတက်မတော်ကိုထိခိုက်စေတဲ့ဆိုပြီးဒေါင်းတို့မျိုးဆက်တန်ကြပ်အဖွဲ့ဦးဆောင်သူ9ယောက်ကိုအမှုဖွင့်ထားတာနဲ့ပတ်သက်လို့မယံကုန်တရားရုံးကဒီကနေ့အာမခံမပေးခဲ့ပါဘူး။ဒါ့အပြင်တက်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ဝေဖန်ထောက်ပြနေတာတွေကိုတရားမစွဲဘဲတီးခံသင့်တယ်လို့လည်းသုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
တကြံကာလမှာတန်ကြပ်ရွတ်ဆိုတဲ့တောင်တို့မျိုးဆက်တန်ကြပ်ဖွဲ့ဦးဆောင်သူ9ဦးကိုတန်ကြပ်ထဲမှာတမတော်ကိုထိခိုက်စေတဲ့အုံနှုံးနေပါဝင်ခဲ့တဲ့အတွက်ရန်ကုန်တိုင်းစစ်တာနာချုပ်ကဒုတိယဗိုလ်မှူးကြီးတန်ထွန်းမြင့်ကတရားလိုပြုလုပ်ပြီးပုံမှန်55ကာကြီးအကြီးညိုပြက်စီမှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။တရားစွဲဆိုခံရတဲ့သူတွေဖြစ်တဲ့ဇေယာလွင်ပိုင်ရဲသူပိုင်ဖြိုးမင်းဖိုးသားနဲ့ကေကိုင်တို့ကဒီနေ့မရန်ကုန်တရားရုံးမှာလာရောက်စစ်ဆေးခံခဲ့ပြီးသူတို့ကိုတော့တရားရုံးကအာမခံမပေးခဲ့ပါဘူး။ဒီကနေ့တရားရုံးအခြေအနေနဲ့ပတ်သက်လို့သူတို့ရဲ့အကျိုးဆောင်တရားလူတော်ရှင်နေဦးရောဘတ်ဆောင်က
ရန်ကုန်တိုင်းစစ်တမ်းနာချုပ်ကဒုတိယဗိုလ်မှူးကြီးတန်းတွန်းမြင့်ကနေတရားလိုလုပ်ပြီးတော့ဧပြီလ18ရက်နေ့ကဥတိုင်းလျှောက်ထားဆွဲဆိုပါတယ်။အဲဒီဆွဲဆိုတဲ့အမှုကိုမြန်မာမျိုးနဲ့တရားရုံးကရသက်တကြီးဦးပုံမှန်95ကကြီးရလက်ခံပြီးတော့ဒီကနေ့ရုံးချင်းထားတာအဲ့ဒါရုံးချင်းရောက်တဲ့အခါကျတော့အာမကခွင့်မပြုတဲ့အတွက်အခုအင်းစိန်တောင်ကိုရောက်ရှိသွားပါတယ
်ဒေါင်းတို့မျိုးဆက်တန်ကြဖွဲ့ဟာတန်ကြစင်စားမတင်ပဲဘေးနောက်ပွဲယူနာကစိတ်တိုင်းရလက်ဖက်ရည်ဆိုင်မှာဖြိုပြေးခဲ့ရမှာတက်မတော်ပေါ်ထိခိုက်စေတဲ့အုံနှုံးတွေပါဝင်တဲ့အတွက်အခုလိုတရားစွဲဆိုခံရတာဖြစ်ပါတယ်ဒေါင်းတို့မျိုးဆက်တန်ကြဖွဲ့ဟာအေယဝတီတိုင်းမှာဖြိုပြေးစဉ်တုန်းကလူအုပ်နဲ့နှောက်ယှက်တာလဲခံခဲ့ရပါသေးတယ်သူတို့ကိုအေယဝတီတိုင်းဒေသကြီးပသိမ်မြို့မှာလဲ95ကအပါဝင်ပုံမှန်တချို့နဲ့တရားစွဲဆိုထားတာရှိပါတယ်။တန်ကြပ်ဖြော်ပြမှုကိုလူမှုကွန်ရက်ပေါ်မှာလွှင့်နေခဲ့တဲ့အတွက်သူတို့9ယောက်အပါဝင်25ယောက်ကိုတရားစွဲဆိုထားတယ်လို့စွပ်စွဲခံသူတွေကပြောပေမဲ့ရဲတပ်ဖွဲ့ကတရားဝင်အကြောင်းကြားလာတာမျိုးတော့မရှိသေးပါဘူး။ဒေါင်းတို့မျိုးဆက်တန်ကြပ်တင်ဟာတန်ကြပ်စင်စားမတင်ပဲနှစ်တိုင်းဖြော်ပြလာတာဒီနေ့နဲ့ဆို၈နှစ်ရှိပါပြီ။အရင်စိုးအောင်လက်ထက်ကလေးကဖြောပြခဲ့ပေမဲ့အခုလိုတရားစွဲဆိုခံရတာမရှိခဲ့ပါဘူးတရားစွဲဆိုခံရတာနဲ့ပတ်သက်လို့ဒေါင်းတို့မျိုးဆက်အဖွဲ့ကမရှားရမုံက
ကျမတို့နှစ်စုံနှစ်တိုင်းကျမတို့ကစစ်စာမတင်ခဲ့ဘူးပြီးတော့ကျမတို့နှစ်တိုင်းကျမတို့ဖြောပြမှုမှာအရင်လက်ရှိဘက်တော့ဒီဘန်းနာဖြစ်ချက်နေတဲ့ဒီနိုင်ငံချင်းချင်းစွဲချင်းအဲ့ဒါကျမတို့လည်းထောက်ပြတယ်အဲမတရားမှုတွေဆိုကျွန်တော်ထောက်ပြရခေါ်ပြရအဲ့တော့ခေါ်ပြရဒါပေမဲ့တက်စင်တဲ့တိုင်းအရင်စိတ်ဝင်တဲ့အစိုးရလက်ထက်ကတည်းကဒီတိုင်းပဲအဲတောက်လျှောက်လုပ်ခဲ့တဲ့ပုံမှာအရင်နှစ်တည်းကမနှစ်ကပေါ့နော်အကြီးချက်ကတော့မနှစ်ကမနှစ်ကဟိုဟာဘယ်လိုပြောရမလဲပြောဆွဲဆိုမှုမရှိခဲ့ဘူးတော့တော်တော်အချင်းချင်းမနှစ်ကတော့စပြီးတော့ဖြစ်တာပထမအရင်စိတ်ဝင်တဲ့ထက်ဖြစ်တော့ကတော့အဲ့လိုမျိုးကြီးတော့လုပ်ခဲ့ဒါပေမဲ့တရားစွဲတာပါညာလည်းမရှိခဲ့ဘူးအဲတော့မနှစ်ကစပြီးပါဖြစ်လဲဆိုတော့တရားစွဲမယ်ဆိုအတန်ပြေတယ်စိတ်ဝင်ဒီလိုနဲ့ထမလာကျွန်တော်တို့လေလုတ်ခဲ့ဒါပေမဲ့ဒီလိုတရားစွဲခံထိတာမရှိခဲ့ဘူးအဲ့တော့သူတို့ကအဲ့တော့၆တာနှံ့တာအဲ့လိုရှိရပေါ့၆တာနှံ့တာရဆွဲရောမယ်လို့ပြောတော့အဲ့လိုပြောခဲ့တာရှိတယ်တို့တော့လည်းမစွဲခဲ့မရှိခဲ့ဘူးဒီဒီစိုးရနဲ့ထမကျွန်တော်တို့တရားစွဲခံထိတာ
တရားစွဲဆိုတာနဲ့ပတ်သက်လို့လည်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အတန်အဖွဲ့ကမောင်ဆောင်ခါက
တမန်အနေနဲ့တာမျိုးမလုတ်တဲ့မူတကယ်လို့ဒီတမန်ဟာဒီမိုကရေစီစနစ်ကိုဟိုတွားမယ်ဟိုဒီမိုကရေစီဖြစ်အောင်သူကအော်ပေါ်ဆောင်ခဲ့တယ်လို့ဒီကိုသူယုံကြည်ရဲ့ဆိုရင်ဒီတန်ကျထူဖြောပြတဲ့ဒီအခြေခံအန်ဒီဝေဖန်မှုဘောနော်အခြေဒီမိုကရေစီရှင်ရဲ့အခြေခံအုတ်မြစ်လေးဟူတောင်းမှာပဲအဲမတင်ကြီးခံတဲ့နဲ့သူတို့ရင်းနဲ့ဒါကိုနားလေလက်ခံတဲ့နဲ့လို့ကျွန်တော်တို့မြင်တယ်
။95ကာကြီးဟာအာမခံပေးလို့မရတဲ့ပုံမှန်တစ်ခုဖြစ်ပြီးတရားသူကြီးရဲ့စင်ရှင်ုံတရားနဲ့သာအာမခံပေးလို့ရပါတယ်။နောက်လာမယ့်ယုံကြည်ကတော့ဧပြီ29ရက်နေ့မှာပြန်လည်ချင်းစုခဲ့ပါတယ်ခင်ဗျာ။
ကိုထန်အောင်ခန့်ပြောပြသွားတာပါရှင်။အခုတော့ထိုင်းမြန်မာနယ်စပ်ကမူရစေဖန်စီတွေအကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းမြန်မာလာအိုရွှေတရီကန်ဒေသကနေထိုင်းနိုင်ငံအတွင်းမိုက်ထိဝင်လာနေတဲ့စိတ်ကြွဆေးပြားတွေကိုထိုင်းအာဏာပိုင်တွေဇက်တိုက်ဖန်စီနေတာမှာမဲဆိုင်မျိုးကဖမ်းမိတဲ့သူတွေထဲမှာမြန်မာနိုင်ငံသား3ဦးလည်းပါဝင်ပါတယ်။ဒါအပြင်မြန်မာနိုင်ငံမူဆယ်ဘက်မှာလည်းစိတ်ကြွဆေးထုတ်လုပ်ရမှာအသုံးပြုတဲ့ဓာတုပစ္စည်းလီတာ1000ကျော်ဖမ်းမိတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာ ice လို့ခေါ်တဲ့မူရစီနဲ့စိတ်ကြွဆေးတွေကိုရောင်းခဲ့တဲ့ထိုင်းတောင်ပေါ်သားလက်မှတ်ကိုင်ဆောင်ထားတဲ့အသက်42နှစ်အရွယ်နိုင်အာဘီနဲ့မဲဆိုင်မြို့နေမြန်မာနယ်ပွားလူငယ်နှစ်ဦးကိုစနေနေ့ကဖမ်းဆီးခဲ့ပါတယ်။တနေ့တည်းမှာပဲထိုင်းလာအိုနယ်စပ်ကနေဝင်လာနေတဲ့ဗတ်သိန်း200ဘိုးလောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား3သိန်းနီးပါးနဲ့အတူ ice လို့ခေါ်တဲ့မူရစေဝါကီလို1200ကိုလည်းအဲ့ဒီရက်ပိုင်းမှာပဲဖမ်းမိခဲ့တယ်ဆိုပြီးထိုင်းရနာပိုင်းကသတင်းထုတ်ပြန်ခဲ့တာပါ။ဧပြီလ20ရက်နေ့က ထိုင်းနိုင်ငံ Ubon Rush ဌာနခရိုင်တွင်ကိုဝင်လာတဲ့ကားတစ်စီးကိုရဲကားတွေကပိတ်ဆို့ထားပြီးစောင့်ဖမ်းခဲ့ရမှာစိတ်ကြွစည်းတွေတဲဆောင်လာတဲ့ကားဟာရဲကားကိုတိုက်ပြီးမောင်းပြေးခဲ့တာပါမောင်းပြေးနေတဲ့ကားကိုရက်သွားအောင်နောက်ကနေကားဘိန်းတွေကိုတနက်နဲ့ပစ်ခတ်ဖမ်းဆီးခဲ့ရတယ်လို့လဲဆိုပါတယ် Ubon Rush ဌာနကရဲမှူးကြီးဌာနဆက်စီရဝန္ထနပြောဆိုသွားတာကတော့
ဒီပါမှာဟင်းကြီးပဲနော်ကောင်တက်ခင်ပေါ့ကောင်းကောင်းကပ်ကန်သူ
ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေဟာကြိုတင်သတင်းအရငွေရစေးဘွားတွေဝင်လာနိုင်တဲ့နယ်စပ်လမ်းကြောင်းတွေကိုပိတ်ဆို့ရှာဖွေနေကြပါတယ်။အခုလပိုင်းအတွင်းမှာပဲငွေရစေးဘွားအများအပြားကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြောသွားပါတယ်။တရုတ်မြန်မာနယ်စပ်မူဆယ်မြို့မှာတော့စိတ်ကြွဆေးထုတ်လို့ရမှာအဓိကပါဝင်တဲ့ဓာတ်ရုပ်ကုန်ညံ့တွေဖြစ်တဲ့ဤတိုင်းဤတာနဲ့ဟိုက်ဒရိုကလိုရစ်အက်ဆစ်လီတာ1000ကျော်ကိုမူဆယ်အခြေစိုက်မြန်မာငွေရစေးဘွားနှိမ်လေးတပ်ဖွဲ့သူ22ကဖမ်းမိခဲ့ပါတယ်။တရားခဏ်တွေဟာဓာတ်ရုပ်ကုန်ညံ့တွေကိုကုန်တင်ကားကြီးပေါ်တင်ပြီးမူဆယ်ကနေရှမ်းပြည်နယ်လားရှုမြို့ကိုတည်ယူဖို့အတွက်ပြင်ဆင်နေကြတော့မှဖမ်းမိခဲ့တာပါအခုမြန်မာပြည်ဘက်မှာဖမ်းမိခဲ့တဲ့ဓာတ်ရုပ်ကုန်ညမ်းတွေဟာရှမ်းပြည်မြောက်ပိုင်းကနေတဆင့်ထိုင်းမြန်မာနယ်စပ်ကမူရစေးဘွားစိတ်ကြွစီထုတ်လုပ်တဲ့ဒေတာတွေစီကိုပို့มาဖြစ်တယ်လို့လဲထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်ရှင
်မအေးအေးမှာပြောပြသွားတာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးချင်ပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ဂျာနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုမပါဝင်စေလိုတဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားပေမဲ့လည်းပွန်ပီယိုကတော့ဒါကိုလစ်လျူရှုပြီးမြောက်ကိုရီးယားနဲ့အမေရိကန်ညှိနှိုင်းရေးအဖွဲ့ကိုသူဥဆောင်နေစေပဲလို့ပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့တွေ့ဆုံဖို့အစီအစဉ်နေပါတယ်။ VOA တန်တမန်ရေးရာသတင်းတောက်ဆန်ဒီစိန်နိုင်ငံဂျာယီဝန်ကြီးဌာနကနေသတင်းပေးပို့ထားတာကိုမတ်ဤတန်စင်ကပြောပြမှာပါရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့သဘောတူညီချက်မရခဲ့တဲ့ February တွေ့ဆုံဆွေးနွေးပွဲနောက်ပိုင်းမှာအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ရေးဆက်ပြီးဆွေးနွေးတာမရှိတော့ပါဘူး။မြောက်ကိုရီးယားနဲ့အမေရိကန်ကြားနျူကလ িয়ার ဆွေးနွေးမှုတွေမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုမပါဝင်စေလိုဘူးလို့မြောက်ကိုရီးယားဘက်ကတောင်းဆိုခဲ့တာပါ။သူ့အစားပို့သတိထားပြီးတော့ရင်းချက်တဲ့သူနဲ့မှအဆက်ဆက်လုပ်ဖို့မြောက်ကိုရီးယားအစိုးရကလိုလားတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနအကြီးတန်းတာဝန်ရှိသူရဲ့ပြောကြားချက်ကိုလည်းနိုင်ငံပိုင် KCNA သတင်းမှထုတ်ပြန်ခဲ့ပါတယ်။ဒါမှမဟုတ်ဒီလိုမြောက်ကိုရီးယားဘက်ကပြောဆိုချက်ဟာအယားမရောက်ဘူးလို့ဂျပန်နိုင်ငံသားရဲ့ဝန်ကြီးတဲ့တောက်ချာနေမှာတွေ့ဆုံအပြီးမှာတော့ပွန်ပီယိုကတုံ့ပြန်လိုက်ပါ
တယ်။still in charge of the team present
ဘာမှမပြောင်းလဲပါဘူးဆက်လက်ဆွေးနွေးညှိနှိုင်းပြီးလုပ်ကိုင်ဆောင်ရွက်သွားမှာပါဒီဖွဲ့ကိုကျွန်တော်ပဲဆက်ဦးဆောင်မှာပါအားလုံးကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာပဲမူတည်တာပါဆွေးနွေးမှုတွေကိုကျွန်တော်ပဲဆက်ဦးဆောင်ရအောင်မှာပ
ါတချိန်တည်းမှာပဲနျူကလ িয়ার ဆိုင်ရာဆွေးနွေးမှုတွေပြန်ဆဖို့မြောက်ကိုရီးယားခေါင်းဆောင်နဲ့ထိပ်သီးစည်းဝေးပွဲကျင်းပနိုင်ရေးကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတောင်းအားပေးလှုံ့ဆော်နေပါတယ်အမေရိကန်ကတောင်ကိုရီးယားရဲ့လိုရအပေါ်မှာထောက်ခံအားပေးလိမ့်မယ်လို့သုံးသပ်ကြပါတယ်Georgetown တက္ကသိုလ်က Dennis Wilder ကအခုလိုပြောပါတယ
် I think this is a moment where actually
Hanoi ထိပ်သီးဆွေးနွေးရဲ့နောက်ပိုင်းမြောက်ကိုရီးယားဘက်ကအမေရိကန်ဘက်ကိုတုံ့ပြန်မှုမရှိစိတ်ငြိမ်နေတာပါဒါကိုပြောင်းလဲနိုင်ဖို့တောင်ကိုရီးယားသမ္မတမွန်းကဂျာဝင်လှုပ်ဆောင်ပေးရင် Trump အစိုးရကကြိုဆိုမယ်လို့ထင်ပါတယ
်နောက်သတင်းပတ်တွင်မှာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ရုရှားသမ္မတ Vladimir Putin တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ကင်ဂျုံအွန်ရဲ့အဖေကင်ဂျုံအီးကတော့ရုရှားကိုနှစ်ကြိမ်ရောက်ဖူးပြီးတော့သမ္မတပူတင်နဲ့2002ခုနှစ်တုန်းကဆုံခဲ့ပါတယ်ရှင
်။မအီတန်စင်ပြောပြသွားတာပါရှင်။ကျမတို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွင်းနိုင်ပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေမှာတော့စီဝါရေးဘလော့ဂါရေးပြောသမျှတက်တန်ရောင်သတင်းလွှာနဲ့သူယုံကြည်ရာစတဲ့သတင်းပတ်စင်ကန်တာတွေနှာစင်နိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ22ရက်တနင်္လာနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ58 kHz 5885နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ည9နာရီခွဲကနေ10နာရီအထိဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့စီးပွားရေးတက်တန်ရောင်သတင်းလွှာသူယုံကြည်ရာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအစီအစဉ်မှာတော
့တို့လူသားတွေတူးတူးယောက်ရှင်စီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်။အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတော့ဘယ်လိုမျိုးခံ
ရလဲ။ရန်ကုန်မြို့ကကိုမိုးမင်းဟင်းရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကအရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာစိတ်ကန်းတွေမှာအခွန်အောက်နှုံထားတွေဟာဒေသရင်းမှာဈေးနှုန်းအရရှင်ပြိုင်နိုင်စွမ်းမရှိဖြစ်နေရပြီးပေါကုံတွင်းကုံဈေးနှုန်းတွေအပေါ်မှာရိုက်ခတ်မှုရှိတယ်လို့ဆယ်စုနှစ်နှစ်ခုကျော်လုပ်ငန်းတွေ့ကြုံရှိသူကပ္ပတိန်ဟင်နရီခင်မောင်ကထောက်ပြပါဗျ။အဓိကကတော့မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းကလက်ရှိဈေးကွက်ပေါက်ဈေးနဲ့အဆများစွာကွာခြားနေသလိုဆယ်စုနှစ်နဲ့ချီပြီးစိတ်ကန်းအခွန်အခောက်တွေကိုပြုပြင်ပြောင်းလဲမှုမရှိတာကြောင့်လို့ပြောဆိုလာတဲ့ကပ္ပတိန်ဟင်နရီခင်မောင်နဲ့ဆက်သွယ်မေးမြန်းပြီးမတ်သိန်ကြီးထိုက်ကစီးပွားရေးအစီအစဉ်မှာတင်ပြထားပါရရှင်။
မြမစိတ်ကန်းတဲ့တင်ဘောလုပ်ငန်းတွေဖွံ့ဖြိုးတင်တဲ့လောက်မဖွံ့ဖြိုးရခြင်းရဲ့အဓိကအခက်အခဲတစ်ခုကစိတ်ကန်းအခွန်အောက်တွေကြီးမြင့်လွတ်နေတာဖြစ်တယ်လို့ကပ္ပတိန်ဟင်နရီခင်မောင်ကပြောပါတယ်။ဒေသရင်းစိတ်ကန်းတွေကနှုံးထွားတွေနဲ့ရှင်းပြနိုင်တဲ့အနေအထားမရှိဘူးလို့လည်းဝေဖန်ပါတယ်
။အဓိကပြဿနာဘာလဲလို့ဖြေရမယ်ဆိုရင်တော့နံပါတ်၁ဒီနားတစ်ဝိုက်မှာဗမာပြည်ဟာစိတ်ရန်ကုန်စိတ်ကန်းဟာအရှေ့မှာโอ้จูสโลคอเรดิสไคกันเวเดียอเมียซุงဖြစ်နေတာကိုတွေ့ရတယ်။နောက်ပြီးတော့စီဗီလိုရင်းကားလို့ခေါ်တဲ့ကုန်တင်ကုန်ချခတွေရတယ်ပဲ။ဒီနားတဝိုက်မှာအများဆုံးပဲ။เนาะကွန်တိနာမှာလည်းအများဆုံးပဲ။နောက်ပြီးတော့ဘောက်ကယ်ရီယာလို့ခေါ်တဲ့ဟာတွေမှာလည်းပဲအများဆုံးပဲ။အဲ့လိုဘာကြောင့်ဖြစ်ရတာလဲဆိုတော့အဓိကကတော့ US ဒေါ်လာကဒေါ်လာကို6ကျပ်နဲ့မြောက်ပြီးတော့မှာဆိုတော့ကျောင်းပြန်စားပြီးတော့မှထွက်လာတဲ့ US ဒေါ်လာကိုအခြေခံထားတာဖြစ်တယ
်။ဒီလိုစိတ်ကန်းခွန်ကောက်တွေကိုဆယ်စုနှစ်နဲ့ချီမပြင်နိုင်တဲ့အတွက်ခင်းနဲ့မလျော်ညီဘူးဖြစ်နေတာလို့လဲကပ္ပတိန်ဟင်နရီခင်မောင်ကပြောပါတယ
်။တေးရတာတခုတော့ရှိတယ်။ဆယ်နှစ်ကျော်ကျော်ထိဘာတစ်ခုမှပြန်ပြီးတော့ review မလုပ်ထားတဲ့ port tariff တွေဖြစ်နေတယ်။အခုအဲ့ဒီ tariff ထွက်လာတာအားလုံးကလည်းဒီနေ့လိုပဲအဲ့လိုပဲ6ပြတ်နဲ့စားပြီးထွက်လာတာပဲ။ဟိုဘယ်လောက်ထိထူးစားမှုကောင်းလဲဆိုတော့အဲ့ဒီမှာရည်ထားတဲ့ tariff ပြမှာကိုကဗမာငွေ quotation ပါတယ်ဘေးကကက်ရက်က US ဒေါ်လာ quotation ပါတယ်အဲဒါကြောင့်မလို့အခုချိန်ထိဗမာပြောင်းလဲမှုမရှိတာတွေ့ရတယ်ခင်ဗ
ျမြန်မာကျပ်ငွေနဲ့ပေးချေရမယ်ဆိုရင်တော့ဈေးမကြီးပေမဲ့အမေရိကန်ဒေါ်လာနဲ့လဲလှယ်ထားတဲ့နှုန်းထားတွေကဈေးကွက်ပေါက်ဈေးနဲ့အဆများစွာကွာခြားနေတာပါအပြင်ဈေးကွက်မှာရောဗဟိုပန်းငွေလဲနှုန်းအရာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1500ကျော်ရှိနေပါတယ်ဒါပေမဲ့မြန်မာစိတ်ကန်းအာဏာပိုင်အဖွဲ့ရဲ့1998ခုနှစ်ဖေဖော်ဝါရီလို့ပုံနှိပ်ထားတဲ့စိတ်ကန်းအခွန်အခောက်နှုံးထားတွေမှာတော့ငွေလဲနှုံးဘလောက်ဆိုတာကိုအတိအကျဖော်ပြမထားပါဘူးစိတ်ကန်းအခွန်အခောက်အဖြစ်မြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာကိုတွဲပြီးတော့ဖော်ပြထားတာမှာတချို့နှုံးထားတွေကဒေါ်လာ6ကျပ်နဲ့တွဲထားပြီးတချို့နှုံးထားတွေကတော့အမေရိကန်ဒေါ်လာကို5ကျပ်ပြား80လောက်နဲ့တွဲထားပါတယ်ဒီလိုစိတ်ကန်းအခွန်အောက်တွေအပြင်စိတ်ကန်းဆိုင်ရာလှုပ်ထုံလုံနီးတွေကိုလည်းစီးစစ်လျှော့ချပြီးအလွယ်တကူဖြစ်အောင်လုပ်ဖို့ကလည်းအရေးကြီးတယ်လို့ပြောပါတယ်
။နံပါတ်၁မြန်မာနိုင်ငံတစ်ခုရန်ကုန်မြို့တစ်ခုလုံးမှာပေါ့နော်။မြန်မာစိတ်ကန်းအာဏာပိုင်တို့မဟုတ်အစိုးရကပိုင်နေဆိုတဲ့ဂျက်တီယာ၃ခုပဲရှိတော့တယ်။အဲ့တော့အခုအချိန်ထိဒီအတွေးစိတ်ကန်းတွေကိုပေါ့လေပိတ်ဆံပို့နေရတဲ့ ODA ဆိုတာကြီးကိုကျွန်တော်ကဒီရန်ကုန်မှာရှိတဲ့ SCD Shipping Agency Department Cloud Socialist System ကနေပေါ်လာတဲ့ဟာကိုပဲပို့နေရတော့မယ်။ဒါတွေကအများကြီးပျောက်ဖို့လိုတယ်။ခက်တာကအဲ့ဒါကိုလှုပ်လိုက်လို့ရှိရင်ပေါ့နော်။ဟိုဘာတွေဘ ဘာတွေဖြစ်လာမလဲဆို consequences ကိုကြောက်တာအမှန်ဘာမှမဖြစ်ဘူးဖြစ်စရာအကြောင်းလည်းမရှိဘူးနိုင်ငံတိုင်းမှာလည်းဒီလိုပဲလုပ်နေကြတာဒါပေမဲ့တခုခုကိုစိုးရင်စိတ်များနေတဲ့အခါကျတော့သွားလုပ်လိုက်လေတခုဖြစ်သွားမလားဆိုတဲ့စိုးရင်စိတ်နဲ့ဘာမှမလုပ်ပဲထိုင်နေတာဖြစ်တယ်အဲ့လိုဖြစ်နေတာအဲ့လိုဖြစ်တော့ဘာဖြစ်တာလဲဆိုတော့မြန်မာစိတ်ကအာဏာပိုင်စိတ်ကိုင်းရဲ့တိုးတက်မှုဟာအင်မတန်ဒီ area တခုလုံးမှာရှင်းပြရင်ဘင်္ဂလားဒေ့ရှ်နိုင်ငံကဟိုပါတော့နော်ဟိုချစ်တကောင်းတို့ဘာလို့လောက်တောင်းမှတိုးတက်မှုမရှိတာကိုဝင်းနေတာတွေ့ရတယ
်စိတ်ကန်းအခွန်အခောက်တွေများတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေအပေါ်တက်ရောက်မှုရှိပြီးနောက်ဆုံးမှာတော့စားသုံးသူတွေပြည်ရင်းကစိုက်ပျိုးထုတ်လုပ်သူတွေအတွေ့အကျိုးအမြတ်နည်းစေတယ်လို့ကပ္ပတိန်ဟင်နရီခင်မောင်ကသုံးသပ်ပါတယ
်ပြည်ရကဒီနေ့ကြီးအများဆုံးဖြစ်တဲ့အခါမှာလက်ခံနဲ့ကိုငိုဒီကနေဗမာပြည်ကနေပြီးတော့ကိုပို့ရဲ့စံတို့ပဲတို့ဓမ္မတွေပါလေပဲရတဲ့တော့များကြသလိုအဲ့လိုစိတ်ကန်းအခွန်ခါတွေများနေတယ်စီမျိုးရင်းခါတွေများနေတဲ့အတွက်ဝင်လာတဲ့ပစ္စည်းတွေအပေါ်မှာလည်းသုံးစားသုံးတဲ့လူတွေကပူပေးနေရတယ်အဲ့ဒါကြောင့်မလို့စိတ်ကန်းမှာကျွန်တော်ပထမဆုံးပြန်လုပ်ရမယ့်အချက်ကအခုနပြောရဲ့အရှေ့နိုင်ငံတွေမှာရှိရဲ့စင်ကာပူတော့မပါဘူးပေါ့နော်အဲ့ဒီနိုင်ငံတွေမှာရှိတဲ့အခုနကယူရီးယားတို့နောက်ဘူးဗီယက်နမ်တို့နဲ့ပြန်ပြီးတော့စစ်ကန်းအကုန်ကြခံတဲ့ခါတွေရဲ့စီဗီလိုရင်းခါတွေကိုပြန်လဲသုံးသပ်ပြီးတော့အဲ့ဒါကိုအရင်ချပေးလိုက်မယ်ဆိုကွန်ပီတီတီဖြစ်လာမယ်လို့သုံးသပ်ပါလိုက်ခင်ဗျာ
တင်းမောနဲ့တဲယူပို့ဆောင်ရေးဈေးစခတွေများနေတာကြောင့်ပြည်ပတင်ပို့ဂုံတွေဈေးကြီးကုန်ပြီးနိုင်ငံတကာနဲ့ဈေးကွက်ရှင်ပြိုင်နိုင်မှုကိုရော့ချသွားစေတယ်။နောက်ပြည်ပအဝယ်ကိုလည်းရော့စေတယ်လို့လည်းထောက်ပြပါတယ်
။အဲ့တော့စုမဗျာကျွန်တော်အပွင့်လေးပြောဆိုစံကဥမာကျွန်တော်တို့ရန်ကုန်ကနေပြီးတော့စံတင်တယ်ဗျာ။ကျွန်တော် CV during cost ကဒီ6ချက်နဲ့စားထားတဲ့အတွက်ကျွန်တော်3ချက်ဆွန်းဆွန်းလောက် US dollar ပုံစံကြားတယ်ဗျာ။ဟုတ်လား။ယူရီးယားကနေပြင်လိုက်တဲ့ဥစ္စာကဒဒန်းကိုကျွန်တော်က CV during ကတကြက်ပြားလေးစီဆိုဟုတ်လား 1.4 US dollar ဆိုပြီးခင်ဗျာ။ဆိုစင်နာကြီးဟိုဝယ်တဲ့ end user ကဝက်ဆာဗီကလူကယူရီးယားဆန်ကိုယူမလားဝယ်မလားဟိုကျွန်တော်မြန်မာဆန်ကိုဝယ်မှာမြန်မာဆန်မှာ cost ကဘာဖြစ်နေပြီလဲဆိုဒီ port ဒီနဲ့ဒီ severing cost မှာကိုကများနေပြီဖြစ်တဲ့အတွက်သူကဟို world မှာသူက compete လုပ်တဲ့အခါမှာကျွန်တော်တို့ကမျက်နှာမြင်နေရတာလေဈေးနှဲနေတာလေအဲ့တော့အဲ့ဈေးနှဲတယ်ဆိုတာရဲ့နောက်ွယ်ကဘယ်သူပဲခံစားရဆိုတော့လဲသမားနောက်ဆုံးတော့ပုံမြင်ရတော့သူ့ margin နဲ့သူအလုပ်လုပ်သွားမှာပဲနောက်ဆုံးတော့ကုတ်ဟိုပါလေသမားပဲနဲ့နာမှာပဲရောင်းတဲ့ပစ္စည်းမှာလေသမားနာမယ်ဝယ်တဲ့ပစ္စည်းမှာစားသုံးပြီးပို့ပေးရမယ်ဘာကြောင့်လဲဆိုတော့အလဲမှာရှိတဲ့ကုနာ port cost တွေတက်နေလို့ပဲခင်ဗျာ
data ရင်းမှာလည်းအလားတူပြုပြင်ပြောင်းလဲမှုတွေရဲ့အောင်မြင်မှုတွေကိုလေ့လာနိုင်ဖို့လိုတယ်လို့ Captain Henry ခင်မောင်ကအခုလိုဝေဖန်ပြောဆိုပါတယ်ရှင
်စိတ်ကန်းရဲ့ number 1ကုန်ကျစရိတ်တွေအားလုံးဟာ very competitive ဖြစ်နေရမယ်ကျွန်တော်ကသူတို့အားလုံးကိုလည်းအကြံပေးနေတာရှင်းတယ်ကျွန်တော်ကလွယ်လွယ်လေးဗီယက်နမ်ကိုလေ့လာကျန်တာဘယ်နေရာမှာသွားပြီးအတူမကုန်နဲ့ဗီယက်နမ်ကဒီလိုပဲ mindset ပုံစံအတူတူပဲ communist ဘာညာနဲ့အခုဖောက်ထွက်လာလိုက်တဲ့ဥစ္စာဗီယက်နမ်ကမတရားတိုးတက်လာတယ်ကျွန်တော်ဘဒူးကမှအတူသိပ်ပြီးတော့ဟိုကယူနေစရာမလိုဗီယက်နမ်လောက်ကိုယူလိုက်သူဘာလို့တိုးတက်သွားနေလဲဘယ်နေရာတွေမှာသူသက်သာအောင်လုပ်ပေးနိုင်လဲဘယ်လိုကုန်တင်ကုန်ဆက်လုပ်ငန်းတွေကိုဘယ်လိုမြန်အောင်လုပ်ပေးနိုင်တယ်လဲအဲ့ဒီပေါ်မှာမူတည်သွားပြီးတော့ကျွန်တော်တို့ကဟလာဟိုတိုင်းပြည်ရဲ့ပုံမျိုးတူတက်လာပါဘူ
းမတ်တင်ဂီထိုက်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနေ့ခင်မှပြန်ပြီးနှာစင်နိုင်ပါတယ်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်ကမ္ဘာအကြီးဆုံးအွန်လိုင်းဈေးကွက်ကြီးဖြစ်တဲ့ Amazon website ပေါ်မှာနည်းပညာဆိုင်ရာကုန်ပစ္စည်းယာနယ်ချီကိုကျယ်ငါးပွင့်အထိအကောင်းဆုံးအရေးအသွေးသုံးသပ်ချက်အတူတွေပေးထားတာကို Which ဆိုတဲ့စားသုံးသူအရေးဆောင်ရွက်တဲ့အဖွဲ့ကလေ့လာတွေ့ရှိခဲ့ပါတယ်။အွန်လိုင်းကနေဈေးဝယ်သူတွေအတွက်အသုံးဝင်တဲ့ customer review သုံးသပ်ချက်တွေကမှန်ကန်မှုရှိမရှိဘယ်လိုခွဲခြားနိုင်မှာပါလဲ။မဆုမြတ်မော်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
online shopping ကိုလူအများအ திக ထားနေကြတဲ့ခေတ်မှာ online ပေါ်ကနေဈေးဝယ်သူတိုင်းကိုယ်ဝယ်မဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုအရင်လေ့လာကြတာထုံးစံပါအလားတူပစ္စည်းမျိုးကိုအရင်ဝယ်သုံးထားမှုတွေကကောင်းတယ်မကောင်းဘူးသုံးသပ်ထားကြတဲ့ customer review တွေကို online shopping လုပ်သူတိုင်းဖတ်ကြလေးရှိပါတယ်ကမ္ဘာပေါ်မှာအကြီးဆုံး online ဈေးကွက်ကြီးဖြစ်တဲ့ Amazon online website ပေါ်မှာရောင်းတဲ့နည်းပညာဆိုင်ရာပစ္စည်းယာနယ်ချီမှာ customer review အတုတွေရှိနေတယ်ဆိုတာကို Britain နိုင်ငံက
which ဆိုတဲ့စားသုံးသူအရေးအကြံပေးအဖွဲ့ကလေးလာတွေးရှိခဲ့ပါတယ်။ headphone တစ်ချက်တွေ smart watch နာရီတွေကိုယ့်ရဲ့တနစ်တာလှုပ်ရှားမှုကျန်းမာရေးဆိုင်ရာမှတ်တမ်းတင်ပေးတဲ့ fitness tracker တွေ car dashboard ပေါ်မှာတက်တဲ့ dash cam ကင်မရာတွေလို့ဤပညာဆိုင်ရာပစ္စည်းယာနဲ့ချီတဲ့ပတ်သက်တဲ့သုံးသက်ချက်အတုတွေကိုတွေးရှိခဲ့တာပါ။လူတွေမသိတဲ့ပစ္စည်း brand အမှတ်တံဆိပ်တွေကိုကျယ်ငါးပွင့်အထိအင်ပတန်ကောင်းတယ်လို့သုံးသက်ချက်ထောင်ထဲချပေးထားတာဖြစ်ပါတယ်။အဲဒါကြောင့်အဲ့ဒီပစ္စည်းမျိုးတွေကိုဝယ်ဖို့ရှာမယ်ဆိုရင်လူသိများတဲ့ brand တွေအစားကျယ်ငါးပွင့်သုံးသက်ချက်အကောင့်တွေပေးထားတဲ့ brand တွေကထိတ်ဆုံးကပေါ်လာတာတွေ့ရပါတယ်။သုံးသက်ချက်ပေးထားကြသူတွေကပစ္စည်းကိုတကယ်ဝယ်သုံးထားတဲ့သူတွေမဟုတ်ပဲရောင်းသူတွေဘက်ကသုံးသက်ချက်အတူပေါင်းများစွာလှုပ်ထားကြတာကိုလေ့လာတွေ့ရှိခဲ့ကြတာဖြစ်ပါတယ်။သုံးသက်ချက်ပေါင်း 12,000 မှ 90 ရာခိုင်နှုန်းလောက်ကိုသုံးသက်ထားကြသူတွေကပစ္စည်းဝယ်သုံးသူအစ်စ်မဟုတ်တာကိုတွေးခဲ့ကြတာပါ။ကျယ်ငါးပွင့်အရေးအသွေးအကောင်းဆုံးသုံးသက်ချက်ယာနဲ့ချီကိုတရက်ထဲမှာပေးထားကြတဲ့ထဲမှာတချို့ပစ္စည်းတွေဆိုရင်ရောင်းတဲ့ပစ္စည်းမဟုတ်ဘဲတခြားပစ္စည်းတွေအတွက်သုံးသက်ချက်မျိုးတွေတောင်ပါပါတယ်။ Amazon website ပေါ်မှာတကယ်ပစ္စည်းဝယ်မဲ့သူတွေအနေနဲ့တခြားဝယ်သူအစ်စ်တွေရဲ့အတွေ့အကြုံနဲ့အကြံပြုချက်တွေကိုတံပိုးထားကြတဲ့အတွက်သုံးသက်ချက်စနစ်ကိုအသေးအချာကာကွယ်ဆောင်ရွက်နေပါတယ်လို့ Amazon ကုမ္ပဏီကတော့တုံ့ပြန်ပါတယ်။ Customer Review သုံးသက်ချက်အတုတွေကို Automated Technology နည်းစနစ်နဲ့ဖယ်ရှားရှင်းလင်းနေတယ်လို့ပြောပါတယ်။တကယ်တော့ကုန်ပစ္စည်းနဲ့ပတ်သက်တဲ့ Customer Review သုံးသက်ချက်အတုတွေကို Amazon Online Shopping Website တခုထဲမှာတွေ့ရတာမဟုတ်ပါဘူး။online ပေါ်မှာလူအများဈေးဝယ်ကြလေးရှိတဲ့ website တွေမှာလည်းအနည်းအများတွေ့နိုင်ပါတယ်ဒီတော့ဈေးဝယ်သူတွေအနေနဲ့ဘလို့သုံးသက်ချက်မျိုးကယုံကြည်စိတ်ချရတယ်လို့ခွဲခြားလို့ရနိုင်ပါတယ်ဤပညာဆိုင်ရာပစ္စည်းတွေကိုအမြဲတမ်း online ပေါ်မှာဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ကအခုလိုအကြံပြုပါတယ
် Amazon လိုနေရာမျိုးမှာတော့သူကဒီဝယ်သူကမှတ်ချက်ပေးရလားဒီပစ္စည်းကိုမဝယ်ရသေးဘဲနဲ့မှတ်ချက်ပေးရလားဆိုတော့မှ verify purchase ဆိုတဲ့ဒီ home hold ကြည့်လို့ရပါတယ်အဲကျွန်တော်ကြည့်ပြီဆိုရင်တော့ဥမာ10ခန်းရာခန်းအရေးအတွက်လောက်ကို review ရေးထားအရေးအတွက်ကိုကြည်ပါတယ်။နောက်ဒီဟို quantity ပဲမဟုတ်ဘဲနဲ့ quality ကလည်းအရေးကြီးပါတယ်။ဘာလို့ဆို online မှာကြတော့လူတိုင်းကဝင်ပေးလို့ရတယ်လေ။ဆိုတော့အဲ့ထက်ကနေမှဥမာကောင်းတယ်လို့ရေးထားလို့သူကဘာကိုကောင်းလဲပေါ့နော်။မကောင်းဆိုလဲဘာကိုမကောင်းလဲအဲ့ဒါကိုကျွန်တော်လိုက်ပြီးတော့ဖတ်ကြည့်ရပါတယ်။တချို့ကြတော့ဥမာတော်တော်လေးအချိန်ပေးပြီးရေးထားမျိုးရှိတယ်။နှိုင်းရှင်ပြရပေါ့။ဥမာတခြား product တွေနဲ့ရှင်ဘာတွေဖြစ်လဲမဖြစ်ဘူး။အဲ့ဒါဆိုရင်တော့အဲ့လိုမျိုးတစ်ခုနှစ်ခုလောက်ဖတ်ကြည့်တာနဲ့ပြည့်ပြည့်စုံစုံသိနိုင်ပါတယ်။အဲနောက်တစ်ခုကတော့ဒီရောင်းတဲ့ကုမ္ပဏီဒါမှမဟုတ်လူပုဂ္ဂိုလ်ရဲ့အရင်ဝယ်သူတွေကမှတ်ချက်ပေးထားတာကိုလည်းကြည့်ရင်သိနိုင်တယ်။အဲသူဘယ်တော့ကလေးကဒီလိုမျိုးပေါ့နော်အကြောင်းဝယ်လုပ်နေရလဲ။ဒါမှ eBay လိုနေရာမျိုးမှာဒီလိုတူတူတယောက်ရဲ့အရင်အကြောင်းဝယ်လုပ်ဖူးတဲ့မှတ်တမ်းကမဖြစ်မနေကိုကြည့်ရပါတယ်။ကြည့်ပြီးမှသူ့ပေါ်မှာယုံကြည်စိတ်ချမှုရှိတဲ့မရှိတဲ့ဆုံးဖြတ်ရပါတယ်။အဲနောက်ဆုံးချက်ကတော့ဥမာဝယ်ပြီးလို့မှကိုမကြိုက်ဘူးဆိုရင်နောက်သူပြောတာမျိုးဖြစ်မနေဘူးဆိုရင်ဥမာပြန်ပို့လို့ရမရပါဘူးเนาะ return policy ကိုလည်းကြည့်ရပါတယ်။အဲတချို့ကဥမာလုံးဝလက်မခံတာမျိုးရှိမယ်။အဲတချို့ကကြတော့ဥမာရက်30တွင်ပြန်ပို့ရင်ပတ်စံအံပေးမှရှိရဲ့တချို့ကြတော့လည်းအဲပြန်ပို့ကတော့ဥမာ restocking fees တို့ပါတော့ကိုဘက်ကပတ်စံနဲ့ပြန်ပေးရတာမျိုးရှိပါတယ်။အဲအဲ့return policy ရာလဲကျွန်တော်ကြည့်တဲ့အချက်တွေကတစ်ချက်ပေါ့နော
်အဲ့ဒါကလဲဝယ်တဲ့သူတွေအတွက်ကိုအရေးကြီးတဲ့အချက်တစ်ချက်ပေါ့နော
်
ဟုတ်ပြီနောက်တစ်ခုကဒီကုန်ပစ္စည်းတွေသုံးသက်ချက်ဆိုတဲ့နေရာမှာလဲဒီသုံးသက်ချက်ကနှစ်မျိုးပေါ့ခုနကကိုဝင်းခန့်ပြောသလိုမျိုးကိုယ်တိုင်ဒီပစ္စည်းကိုဝယ်သုံးတဲ့သူကသုံးသက်ပေးထားတဲ့ customer review ဆိုတာမျိုးရှိသလိုနောက်ဒီပစ္စည်းနဲ့ပတ်သက်ပြီးတော့ဒီ expert review ပေါ့နော်အဲ့ဒါကကြတော့ဒီကျွမ်းကျင်တဲ့သူတွေကတကယ်ပဲကျွမ်းကျင်မှုဘိုင်းကနေပြီးတော့သူတို့ဒီချာချာရှင်းပြထားတဲ့ review ဆိုတာလည်းရှိတယ်ဆိုတော့အဲ့ဒီဟာကိုလည်းကြည့်ဖို့အရေးကြီးမယ်ထင်တယ်အဲ့ဒါကိုလည်းနည်းနည်းလေးရှင်းပြပေးပါရှင
့်ဟုတ်ကဲ့expert review နဲ့ပတ်သက်လို့ ਆ ဒီအလွယ်ဆုံးကတော့ YouTube တွေပေါ့နော်ဥမာ YouTube video တွေရှင်းပြထားတဲ့ဟာတွေကိုကြည့်လို့ရပါတယ်သူက free မှာ Facebook မှာလည်းတချို့ရှိနိုင်ပါတယ်အဲနောက်တစ်ခုကတော့ဥမာနာမည်ကြီးပြီးလူသိများတဲ့ consumer report လို့ website တို့ magazine တို့ဖတ်ရင်သိနိုင်ပါတယ်ဥမာ expert ဆိုတဲ့အတွက်အဲသူဆိုင်ရာခန္ဓာအလိုက်ပေါ့ဥမာကွန်ပျူတာပစ္စည်းဆိုလို့ရှိရင် PC magazine တို့ CNET တို့လို့ website တွေဥမာကင်မရာပစ္စည်းဆိုရင် DP review တို့ဒီ BNH ကဗီဒီယိုလေးတွေကြည့်ရတော့နောက်ကားနဲ့ပတ်သက်တာဆိုရင်လည်းဥမာ Admon website စသဖြင့်ပေါ့လေအဲ့ဒါမျိုးတွေကိုအချိန်ပေးပြီးတော့ကြည့်ဖို့လိုပါတယ်
အဲ့တော့ဘလို့ပစ္စည်းမျိုးဆိုရင်ပေါ့နော်ဒီ expert review ကမဖြစ်မနေကြည့်တဲ့ねကြည့်ဖို့လိုရဲလို့ရောအကြံပြုနိုင်လဲရှင့်
ကိုတန်မိုးကြီးရဲ့ပစ္စည်းပေါ်တော့ကိုရေရှည်သုံးမယ်နောက်အပျော်သဘောမှုပဲနဲ့ကိုဒီ professional တမွေးဝမ်းကြောင်းအတွက်သုံးမယ်ဥမာကွန်ပျူတာပစ္စည်းလိုဟာမျိုးရေရှည်ရင်းနှီးမြှုပ်နှံရမယ်ဟာမျိုးကြရင်တေချာပေါက်ကြည့်တင်တယ်လို့ထင်ပါတယ်ဥမာဗမာပြည်လိုနေရာမျိုးမှာ online ကနေလှမ်းမှပြီးတော့ပြန်ပို့ဖို့ဆိုတာလည်းခက်တယ်လीအဲ့တော့အဲ့ဒါတွေကဟိုတေချာကိုအချိန်ပေးပြီးတော့ကြည့်ပြီးမှပဲဝယ်တာကောင်းပါတယ်
ဤပညာဆိုင်ရာပစ္စည်းတွေကိုအွန်လိုင်းပေါ်မှာအမြဲဝယ်လေးရှိတဲ့ VOA မြန်မာပိုင်းကကိုဝင်းခန့်မောင်ဖြစ်ပါတယ်။ American ပြည်ထောင်စု Northwestern တက္ကသိုလ်က Spiegel သုတေသနဌာနရဲ့လေ့လာချက်အရဆိုရင်အွန်လိုင်းပေါ်မှာကုန်ပစ္စည်းသုံးသပ်ချက်ကဝယ်လိုအားများအောင်အထောက်အကူပြုရမှာ380ရာခိုင်နှုန်းအထိကိုဝယ်ယူနှုန်းကိုတိုးစေတာကိုလေ့လာတွေးခဲ့ကြပါတယ်။အွန်လိုင်းကဈေးဝယ်သူတွေအနေနဲ့ကိုလိုချင်တဲ့ပစ္စည်းကအများသိပြီးသား brand အမှတ်တံဆိပ်ကထုတ်လုပ်တာမဟုတ်ဘူးဆိုရင်ပို့ပြီးတော့တတိထားဖို့လိုပါတယ်။ Amazon လို online ဈေးကွက်ကြီးပေါ်မှာဆိုရင်ရောင်းတဲ့သူကတကယ်စိတ်ချရတဲ့သူမျိုးလားဆိုတာကို seller profile မှာသွားကြည့်လို့ရနိုင်ပါတယ်။တန်တရားဖြစ်စရာသုံးသက်ချက်အကောင့်တွေအများကြီးပေးထားတယ်။သုံးသက်ချက်ပေးတဲ့သူတွေကတကယ်ဝယ်သုံးထားတဲ့သူတွေဟုတ်မဟုတ်စမ်းစစ်လို့မရဘူးဆိုရင်တော့အဲ့ဒီပစ္စည်းကိုမဝယ်တာအကောင်းဆုံးဖြစ်မယ်ထင်ပါတယ်ရှင်။
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတော့မအေးတန်နာကျော်စီစဉ်တင်ဆက်ပေးနေတဲ့သက်တမ်းရောင်သတင်းလွှာကိုနားဆင်ကြရတော့မှာပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့ညဖြားတိုက်ဖြစ်ရေးအတွက်ဘာသာစကားကိုမျိုးပြောလိုက်တဲ့ David Beckham ပြီးတော့လန်ဒန်ကိုရောက်တော့အင်္ဂလန်ကပြိတ္တအသေးဆွဲအောင်ပြောနိုင်တဲ့ American သမ္မတကတော်ဟောင်း Michelle Obama ဒီလိုမျိုးကဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားရီကိုပြောပြပေးသွားပါမယ
်။ Malaria isn't just any disease. It's the deadliest disease there's ever been.
Se dice que ha matado más de la mitad de la población que ha existido.
England ကဘာကြောဘောလုံးသမား David Beckham ဟာငှက်ဖြားတိုက်ဖြည့်ရေးကြော်ညာတစ်ခုမှာဘာသာစကားကိုမျိုးနဲ့ပြောပြီးတော့ပါဝင်ထားတာပါ။ Malaria Master ငှက်ဖြားပိုးအမြင့်ပြုတ်ရေးဆိုရဲလူမှုပညာပေးကြော်ညာဖြစ်ပြီးတော့အဲ့ဒီဗီဒီယိုထဲမှာတော့သူကအင်္ဂလိပ်စပိန်ပြင်သစ်အာရေဗျကင်ညာဝန်တာကိစ္စဝါဟီလီယိုရူဘာနဲ့အာရှစကားတွေထဲမှာတော့ဟင်ဒီနဲ့တရုတ်မန်ဒရင်းဘာသာစကားတွေနဲ့သူကပြောထားတာဖြစ်ပါရဲ
့။ Speak up and say.Malaria must die. One voice can be powerful, but all of our voices together, then they will have to listen. Malaria must die so millions can live.
တကယ်တမ်းကျတော့သူအဲ့လိုဘာသာစကားတွေတက်လို့မဟုတ်ပါဘူး။ AI ဉာဏ်ရည်တုနည်းပညာသုံးလိုက်တော့ Manchester United ဘောလုံးသမားဟောင်း David Beckham တရားဒီငှက်ဖြားတိုက်ဖြက်ရေးတွေဘာသာစကားမျိုးစုံနဲ့လူမှုပညာပေးမှုလုပ်နိုင်ခဲ့တာဖြစ်ပါရဲ့။ဒီအထူးပြုနည်းပညာအသုံးပြုဖန်တီးတဲ့အခါမှာ CGI animation ပြုလုပ်တဲ့အရာကသူ့ရဲ့မျက်နှာကိုဘာသာစကားမျိုးစုံနဲ့ချက်ချက်ကျပြောနေတဲ့ပုံစံမျိုးလိုက်လုပ်ပေးလိုက်တာဖြစ်ပြီးတော့အဲ့ဘာသာစကားတကယ်ပြောသူတွေရဲ့အတန်ကိုထက်ထည်ထားတာဖြစ်ပါတယ်။ AIDS, TB အဆုံးနာနဲ့မလေးရီးယားငှက်ဖြားတိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာရမငွေအဖွဲ့ဒီလာမယ့်အော်တိုဘာမှာကျင်းပမယ့်ညီလာခံမတိုင်ခင်အခုလူမှုပညာပေးဗီဒီယိုကိုထုတ်လိုက်တာလည်းဖြစ်ပါတယ်။ဒီယောဂါတွေတိုက်ဖြတ်ဖို့အတွက်လူလူအလုံးတက်တက်ကြွကြွပါဝင်ကြပါလို့ကြော်ညာထဲမှာတိုက်တွန်းထားပါတယ်။သူဘာသာစကားမျိုးစုံနဲ့ပြောတဲ့နေရာမှာပြောပြတဲ့သူတွေထဲမှာတော့ကမ္ဘာတစ်လောကငှက်ပြားယောဂါဖြစ်ပွားတဲ့သူတွေနဲ့ဆရာဝန်တွေလည်းပါပါတယ်။ Malaria No More UK အဖွဲ့ကဒီဗီဒီယိုကိုစီစဉ်ထုတ်လုပ်တာဖြစ်ပြီးတော့သူတို့ရဲ့လှုပ်ရှားမှုဖြစ်တဲ့ Malaria Must Die So Millions Can Live ငှက်ပြားမရှိမှလူသန်းပေါင်းများစွာအသက်ရှင်မယ်ဆိုတဲ့ခေါင်းစဉ်အောက်မှာသူတို့ရဲ့ website ကိုလာကြည့်ပြီးMalaria must die ဆိုတဲ့ဇာတ်ကားကိုလူတွေအတန်သွင်းထားခဲ့ကြဖို့ပြောထားတာကြောင့်ဒီတိုင်းလက်မှတ်ထိုးပြီးတော့ကန့်ကွက်တောင်းဆိုတဲ့လှုပ်ရှားမှုထက်ဒါကတမူထူးခြားနေပါ යි ။အော်တိုဘာမှာ Global Fund ကညီလာခံလုပ်ရင်သူတို့ကဒေါ်လာ14သန်းရန်ပုံငွေရှာနိုင်ဖို့မျှော်လင့်ပြီးတော့ဒီငွေတွေနဲ့အဲ့ယောဂါ၃မျိုးတိုက်ဖြတ်ဖို့အတွက်အသုံးပြုမှာပါ။ WHO စင်စရာတွေရာကမ္ဘာတစ်လောမှာငှက်ဖြားပိုးကြောင့်သေဆုံးသူနှစ်စဉ်၄သိန်းခွဲနီးပါးရှိပြီးတော့အဲ့ထက်မှာအသက်၅နှစ်အောက်ကလေး67ရာခိုင်နှုန်းတောင်ပါဝင်တာပါ။တက်ခရီ2030ရောက်ရင်ကမ္ဘာမှာငှက်ဖြားဖို့ကွယ်ပြောက်ဖို့အတွက်ကုလသမဂ္ဂကရည်မှန်းချက်ထားကြိုးပမ်းနေပေမဲ့လည်းကမ္ဘာမှာအလုံးပေါင်းဝင်လှုပ်ဆောင်မှုကမေးကွေးနေတာဖြစ်ပါရဲ့ရှင်။အမေရိကန်သမ္မတဟောင်းကတော်မီရှဲအိုဘားမားဟာဧပြီလ14ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူမှုပရိသတ်ကိုစကားပြောတော့အလစ်ဇဘက်ဘီယမာကြီးကိုသူဘလောက်သဘောကျတယ်လို့ပြောပြီးတော့ဗြိတိန်တွေရဲ့အသေးကိုကိုင်းလှုပ်ခဲ့ပါတယ်။သူရဲ့ကိုယ်တိုင်ရဲ့အထုပ်ပတိစာအုပ်ဘကမ်မင်းဆိုတဲ့စာအုပ်အရောင်းမြင့်တင်ဖို့အတွက်သူဟာလန်ဒန်မြို့တော်ကိုရောက်နေတာပါ။သူ့ရဲ့စာအုပ်အရောင်းမြင့်တင်ပွဲကိုမိုင်းမောင်းများစွာကနေအရောက်လာတဲ့ပရိသတ်တွေပါရှိပြီးတော့သူပြောတာကိုအချိန်ပိုင်းလေးပဲနားထောင်ရဖို့အတွက်အဲ့လိုမျိုးရောက်လာခဲ့ကြတာဖြစ်ပါရဲ့။သူ2009ခုနှစ်မှာသမရဂရော့ဖြစ်နေဗြိတိရှ်ဘီယမာကြီးစီအလဲရောက်တော့ဗြိတိရှ်တော်ဝင်တို့ရဲ့ထုံးတမ်းစင်လာကိုမတော်တဆဖောက်ဖျက်မိပြီးတော့ဗြိတိရှ်ကြီးကိုဖက်လိုက်မိတာကိုလည်းရည်စရာမောစရာဖြစ်နေပြန်ပြောခဲ့ပါရဲ့။ ။ဒါမဲ့လည်းဘရင်မကြီးနဲ့ပတ်သက်ရင်သူ့အနေနဲ့နောင်နာရမိတယ်ဆိုတာမရှိပဲ။အဲ့တော့ကလုံးမိတာကလည်းလူသားတဦးရဲ့ခံစားချက်နဲ့အလိုလျောက်ဖြစ်လာတဲ့အပြုတ်မှုကြောင့်သူမှားတယ်လို့မထင်ကြောင်းပြောပါရစ်။မီရှဲအိုဘားမားဟာမြောက်အမေရိကတိုက်တခွင်နောက်ပြီးတော့ဥရောပထိပ်ဖြတ်ကစကန်ဒီနေးဗီးယားတိုင်းပြည်တွေကိုတွားခဲ့ပြီးတော့အခုလန်ဒန်မြို့တော်ပြီးရင်တော့ပါရီနဲ့အမ်စတာဒမ်မြို့တော်တွေကိုလည်းတွားမှာဖြစ်ပါတယ်။ဒီဆောက်ကိုထုတ်ဝေတဲ့ဆောက်တိုက်ကတော့မီရှဲအိုဘားမားရဲ့ဆောက်ဟာတမိုင်းမှာအယောင်အယဆုံးကိုရိုင်းအာထုပ်ပတ်တီဆောက်ဖြစ်နိုင်တယ်လို့အရင်လကပြောခဲ့ပါတယ်။အမေရိကန်ရုပ်သံတင်ဆက်သူစတီဗင်ကိုဘဲကသူနဲ့တွေ့ဆုံခဲ့မှာဗြိတိန်ပြည်သူတွေကိုဘာပြောချင်လဲလို့မေးတော့မီရှဲအိုဘားမားကအရာရာကမောက်ကမောက်ဖြစ်နေတဲ့အချိန်မှာအလုံးတည်တည်ငြိမ်ငြိမ်ရှိနေကြဖို့သူဆိုလိုချင်တာကတော့ဗြိတိန်မှာအခုရင်ဆိုင်နေရတဲ့ Brexit EU ကနေခွဲထွက်တဲ့ပြဿနာနဲ့အခက်အခဲတွေရှိနေချင်းအားလုံးတည်တည်ငြိမ်ငြိမ်ရင်ဆိုင်နိုင်မှုပြောသွားပြီးတော့လန်ဒန်ဟာတကယ့်ကိုထူးခြားတဲ့မြို့တော်တစ်ခုဖြစ်ပါတယ်။လန်ဒန်မှာရှိတဲ့မတူကွဲပြားမှုတွေအားလုံးကိုတန်ဖိုးထားကြဖို့လိုပါတယ်လို့ပြောသွားခဲ့ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red.
မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုနားဆင်ကြကြရတာပါရှင်။ကမ္ဘာတဝန်းကအမှုပညာအားကစားစာပေယဉ်ကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကျော်ကြားလူသိများသူတွေအကြောင်းတပတ်အတွင်းသတင်းအထွေတွေကိုစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမှာကတော့သူယုံကြည်ရာဖြစ်ပါတယ်။ဒီတပတ်မှာတော့ရန်ကုန်မြို့ကကိုမိုးမင်းဟိန်ဘာကိုယုံကြည်သလဲဆိုတာဝေမျှထားပါတယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားတာပါရှင်။
ကြည့်ရရတော့ကျွန်တော်တို့လူသားတွေတူတူတယောက်ချင်းစီတိုင်းမှာယုံကြည်ချက်ပန်းနိုင်ဆိုတာရှိတယ်ပါတယ်အဲ့လိုယုံကြည်ချက်ပန်းနိုင်ဆိုတော့ဘယ်လိုမျိုးခိုင်းနိုင်ရမလဲဆိုရင်ခီးစဉ်တစ်ခုသွားတဲ့အခါမှာခီးစဉ်ကိုတိတိကျကျသတ်မှတ်ထားသလိုပါပဲကိုသွားခြင်းနဲ့ညို့ရွာနေဒေသကိုတိတိကျကျသတ်မှတ်ထားဖို့လိုအပ်ပါတယ်သိရှိထားဖို့လိုအပ်ပါတယ်အဲ့တော့အဲ့ခီးစဉ်ကိုသွားမဲ့ခီးစဉ်ကိုသိရှိထားတဲ့အခါမှာကျွန်တော်တို့တခါတလေမှာကလီနဲ့သွားရလဲဖြစ်နေပါတယ်တခါတလေမှာလက်ပစ်ကူရလို့လည်းဖြစ်နေပါတယ်တခါတလေမှာတော့ဆပိန်စီရလို့တခါတလေမှာတော့လေရင်စီးပြီးသွားရတယ်လို့လည်းဖြစ်နေပါတယ်အဲ့တော့တခါတည်းကြရင်တော့ဆပိန်စီပြီးတခါလက်ပစ်ကူပြီးတခါလေရင်စီးပြီးတခါအမျိုးမျိုးအဖုံဖုံသွားရတာလည်းဖြစ်နေပါတယ်ဒို့ပေမဲ့လည်းအရေးကြီးဆုံးအချက်ကရွေးနေဖို့ပါပဲရွေးနေတဲ့အခါမှာလည်းကိုသွားခြင်းနဲ့ပန်းနိုင်ကိုရှေ့ရှုပြီးရွေးနေဖို့ပဲလိုအပ်ပါတယ်အဲ့လိုမျိုးရှေ့ရှုပြီးရွေးနေတယ်ဆိုရင်တော့ကျွန်တော်တို့တခါတလေမှာအချိန်တူတူနဲ့ရောက်နေတယ်လို့တခါတလေမှာတော့အချိန်နည်းနည်းလေးကြာပြီးမှရောက်နေတာမျိုးဖြစ်နေပါတယ်တခါတလေမှာအချိန်အကြာကြီးနေမှနေပွားများစွာကြာပြီးမှရောက်သွားနိုင်တယ်မျိုးလေးဖြစ်နေပါတယ်ဒို့ပေမဲ့လည်းဘလို့ပဲရောက်ဘလို့အချိန်နေရဖြစ်ဖြစ်ပန်းနိုင်တစ်ခုကိုမရောက်ရောက်အောင်တော့ရွေးနေဖို့ဟာကျွန်တော်တို့ရဲ့တာဝန်ပါပဲအဲ့လိုမျိုးသွားနေတဲ့အခါမှာကျွန်တော်တို့တွေသွားနေတဲ့လမ်းလျှောက်မှာမိတ်ဆွေအဟောင်းတွေမိတ်ဆွေအစ်စ်တွေတငယ်ချင်းအစ်စ်တွေအများကြီးနဲ့ကျွန်တော်တို့တွေ့ဆုံကြုံတွေ့နိုင်ပါတယ်တွေ့တဲ့အခါမှာလည်းဒီတဦးတယောက်ချင်းစီကိုမေတ္တာစေတနာတွေထားပြီးတော့ဆက်ဆက်မယ်ကိုယ့်ရဲ့သွေးသားရင်းချလို့စိတ်ထဲမှာသတ်မှတ်ပြီးတော့ကိုချင်းစာတရားတွေနဲ့ပေါင်းသင်းဆက်ဆက်ပြီးတော့သွားမယ်ဆိုရင်ကိုသွားခြင်းနဲ့ပန်းနိုင်တစ်ခုကိုလူသားဆန်စွာနဲ့ရောက်ရှိမှာပဲဖြစ်ပါတယ်အဲ့တော့အတူချုံပြီးပြောရမယ်ဆိုရင်ကျွန်တော်တွေအားလုံးမှာရီမတ်ချက်ပန်းနိုင်ဆိုတာရှိတင်ပါတယ်အဲ့ရီမတ်ချက်ပန်းနိုင်ကိုမစုံမနစ်နဲ့စွဲနဲ့ရှေ့ရှုပြီးတော့သွားဖို့ပါလေလိုအပ်ပါတယ်အဲ့လိုမျိုးသွားရင်မဟုတ်ချမတွေ့အဲ့ပန်းနိုင်ကိုစုပ်ကိုင်နေမှာပဲခြေချနေမှာပဲဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ
burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရာအစီအစဉ်ကိုအခုလိုတနင်္လာနေ့ညတိုင်းမှာအသစ်နားဆင်နိုင်ပြီးကြာတာပရင်းနေ့မနေ့မှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ VO ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုမနေ့ဖန်အင်ကာညတိုက်ရိုက်လေးလိုက်မှဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင်။
ရရှိမှပြနိုင်ငံတော်တိုင်ငါပုတ်ကိုဒေါန်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုးလမ်းမသစ်စီမံကိန်းနိုင်ငံတကာပူးပေါင်းဆောင်ရွက်မှုဒုတိယကြိမ်ဖော်ရမ်ကိုတက်ဖို့ရှိနေပါတယ်။တရုတ်စီဝါကကမန်ကထပြုနေတဲ့ OBOR ကပတ်တကွင်းလမ်းဒဇင်းဆိုတဲ့ပိုးလမ်းမသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘာတွေတက်ရောက်လာနိုင်တယ်လဲဆိုတာနဲ့တရုတ်မြန်မာဆက်ဆံရေးဒစီစဆောင်ကိုလာမဲ့သတင်းပတ်အင်ကာနေတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲတော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ယူဆကို့ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော်ရရှိနေကိုကျေးဇူးပါတယ်ခင်ဗျာ။
VOA ကတိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေကိုအင်ကာနက်စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ကအင်ကာညတိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။မနေ့ကအင်ကာနေ့မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5809နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါရဲ့ရှင်အခုအင်ကာနေညထိတ်တနင်္လာနေညထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင်
သီရိလင်္ကာနိုင်ငံမှာတနင်္ဂနွေနေ့ကတိုက်ခိုက်မှုတွေကိုနိုင်ငံတကာကွန်ရက်အကူအညီနဲ့ပြည်တွင်းအကြမ်းဖက်အဖွဲ့တစ်ခုကလုပ်တာလို့သီရိလင်္ကာဆိုရတာဝန်ရှိသူတယောက်ကပြောကြားလိုက်ပါတယ်။လူပေါင်း290ထက်မနည်းသေဆုံးပြီးတော့900လောက်ဒဏ်ရာရသွားတဲ့တိုက်ခိုက်မှုတွေကို National Trophy Jamaat ဆိုတဲ့အကြမ်းဖက်အဖွဲ့ကလုပ်ခဲ့တာလို့ဂျမားရေးဝန်ကြီး Rajita Senaratne ကပြောကြားပါတယ်။အခုလောက်ကြီးမားတဲ့တိုက်ခိုက်မှုကြီးလုပ်ဖို့အတွက်နိုင်ငံတကာကွန်ရက်ရဲ့အကူအညီမပါဘဲဘလို့မှမဖြစ်နိုင်ဘူးလို့သူကပြောပါတယ်။စုစုပေါင်းတိုက်ခိုက်မှု၈ခုတွေကဖျားချောင်း၃ခုနဲ့ဟိုတယ်၃ခုမှာတိုက်ခိုက်ခဲ့တဲ့အသေးကဘုံခွဲသူ9ယောက်လုံးကစီရီလင်္ကာနိုင်ငံသားတွေဖြစ်တယ်လို့ဝန်ကြီးကပြောပါတယ်။အီရန်အပေါ်အမေရိကန်ကအရေးယူတံခတ်ထားတဲ့အထက်မှာဒီနိုင်ငံ၅နိုင်ငံအပေါ်ရေနံဝယ်ယူခွင့်ပြုထားတဲ့ short bomb တွေကိုအမေရိကန်အစိုးရကအဆုံးသတ်မယ်လို့ပြောကြားလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာစီးရဲအရအီရန်ရဲ့ရန်လိုမှုတွေကိုရပ်အောင်လို့အီရန်အစိုးရကိုနောက်ထပ်ဖိအားပေးတဲ့အနေနဲ့နိုင်ငံရဲ့အဓိကဝင်ငွေရပ်သားအောင်လှုပ်တာဖြစ်တယ်လို့အင်ဗျူရကဒီကနေ့ကြေညာပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဂျပန်၊တောင်ကိုရီးယား၊တူရကီအပြင်တရုတ်နဲ့အိန္ဒိယနိုင်ငံတွေအပေါ်ရေနံဝယ်ယူတင်သွင်းခွင့်ပြုထားတဲ့ short bomb မှုကိုမေလ၂ရက်နေ့မှာရပ်ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်တယ်လို့အင်ဗျူရောကကြေညာခဲ့ပါတယ်။ဆူဒန်နိုင်ငံခါတွန်းမြို့တော်ကဒီစစ်ထာနာချုပ်ပတ်ဝန်းကျင်ကိုပိတ်ဆို့ဆန္ဒပြသူတွေကိုဖယ်ရှားဖို့စစ်တပ်ဆက်အာဏာသိမ်းထားတဲ့ဒီအသွင်ကူးပြောင်းရေးစစ်ကောင်စီကတတိပေးလိုက်ပါတယ်။စစ်ထာနာချုပ်ပတ်လည်ကလမ်းတွေကိုအများဆုံးပြန်ဖွင့်ပေးဖို့အတားအဆီးတွေကိုဖယ်ရှားပေးဖို့စစ်ကောင်စီအစိုးရကဒီကနေ့ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။တရုတ်ရေတပ်အနှစ်80ပြည့်စစ်ရေးပြအခမ်းအနားမှာပါဝင်ဖို့အတွက်မြန်မာရေတပ်စစ်ရေးရင်ဒဇင်းဟာတရုတ်စစ်ကမ်းမှာရောက်ရှိနေပါတယ်ရှင်
။တနင်္လာနေ့ညပိုင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြန်မွန်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုကျော်ကျော်သိန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းလိုင်းဒိုမီတာ16 19 41တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဗီဒီယိုသောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်ဗီဒီယိုကိုနာဆင်အားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.